ကဲရှင်နေပြုတဲ့ကုသိုလ်များနဲ့ဆက်ပြီးတော့လိုင်နာကျင့်သုံးပွဲရာတရားစကားဟောကြားပြီးတော့ရေစက်ချအများတန်းပေးဝေခြင်းဆောင်ရွက်ပေးမယ်။သာသနာတော်နှစ်2558ခုနှစ်မြန်မာကောဇာတက္ကရာ1385ခုနှစ်ဝါဆိုလာဇန်9ရက်ခရစ်နှစ်2013ခုနှစ်ဇူလိုင်လ14ရက်တနင်္ဂနွေနေ့မှာစကိုင်းတောင်ရွံ့များဆက်ကြအကြောင်းတိုက်တို့လာရောက်ပြီးကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့26လမ်းပလိုင်းရံမှာနေထိုင်ကြတဲ့ရဟန္တာယကာကြီးကျောင်းတာယကာကြီးဦးထွန်းဝင်းရဟန္တာယကာမကြီးကျောင်းတာယကာမကြီးဒေါ်မြတ်မိတမီဦးဝင်းအောင်ဒေါ်ခွင်ဆွေတင့်မြေမောင်အောင်ကိုကိုဝင်းမောင်တင်းခတ်အောင်မိသားစုသာဥဒထွန်ဒေါ်ကြည်မုံမြင့်မြေမောင်သူရိန်ထွန်မာထွေးဤထွန်မိသားစုတို့ဖြစ်ပါれမိမိတို့မိသားစုများကလွန်ခဲ့သောတစ်နှစ်ခန့်ကဘဝတစ်ပါးသို့ပြောင်းသွားကွယ်လွန်ခဲ့တဲ့ကျောင်းတာယကာကြီးယဟန်တာယကာကြီးဂျေဇုရှင်ဖခင်ကြီးဥထွန်ဝင်အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ယေရှုမှန်ထားပြီးရစကြအကြောင်းတိုက်သူမြစကြအကြောင်းတိုက်လာရောက်ပြီးတော့ကုသိုလ်များကိုစီပူအားထုတ်ပြုလုပ်ကြတယ်အဓိကအကြောင်းရင်းခံတာကတော့ယေရှုဆက်တဲ့မင်္ဂလာယေရှုဆက်ခြင်းမင်္ဂလာကိုအကြောင်းပြုပြီးတော့ယေရှုတည်ခြင်းတည်သည့်အားလျော်စွာယေရှုဆက်ခြင်းဒီမင်္ဂလာနှစ်ရပ်ကိုအကြောင်းပြုပြီးမြစကြအကြောင်းတိုက်တန်ကတော့340ကျော်350တူအားအာယုံကာမပေါက်စီစွန်းလဖေးစွန်းများဆက်ကလှူထန်းခြင်းတန်ဃာတော်340ကျော်တို့အားနေလေအခါမွန်မြတ်သောစွန်းခဲပွဲပေါ်စဉ်များဆက်ကလှူထန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုထိုမှတစ်ပါးမိမိတို့ရဲ့မိဘဘိုးဘွားများပိုင်ဆိုင်မိဘဘိုးဘွားများပိုင်ဆိုင်ခဲ့တဲ့ငမကြီးကျေးရွာမှာရှိတဲ့တိုက်တာအဆောက်အုံကိုစာကြည့်တိုက်လှုပ်တဲ့နေရာမှာအသုံးပြုနိုင်ရန်ဆယ်သိန်းကျပ်ဝတ္ထုပစ္စည်းများကိုလှူဒန်းခြင်းထိုမှတစ်ပါးမိဘနှစ်ပါးအာရည်စူးပြီးတော့မြေများဖြစ်ကြတဲ့အဖိုးဖြစ်သူဦးထွန်းဝင်းအဖွားဖြစ်သူဒေါ်မြတ်မိတို့အာရည်စူး၍မြေဖြစ်သူမောင်အောင်ကိုကိုဝင်းမောင်တင်းခတ်အောင်တို့ကစာကြည့်တိုက်အတွက်တသိန်း5000ကျပ်လူတန်းချင်းနာယကဆရာတော်5ပါးတို့အားတပါးတပါးအတွက်ဘုမမာတင်တင်ငန်းတစုံစီလူတန်းချင်းဓမ္မပူဇာအဖြစ်ဘုမမာတင်တင်ငန်းတစုံလူတန်းဆက်ကတ်ချင်းဥဝင်းမော်ဦးဒေါ်အေးရွှေတာမောင်ဝေရံမော်ဦးမိသားစုက1000ကျပ်တန်းငွေထီးသုံးလက်မိသားစုက2000ကျပ်တန်းကိုယ်သိအေးမမြင့်မြင့်တန်မိသားစုဟာ2000ကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းကြခြင်းဒေါ်တင်အောင်ဒေါ်နွဲ့နွဲ့တို့ဟာ1000ကျပ်တန်ဒေါ်တင်တင်လဒေါ်သိန်းသိန်းတို့ဟာ1000ကျပ်တန်ကိုဤတီမခင်စောဦးတို့ဟာသင်္ကန်းချင်းကရောချင်းတချင်းလှူဒန်းခြင်းကိုကျော်မမိုးခိုင်မိသားစုဟာဆက်ပြာမုံလှူဒန်းခြင်းဥအောင်ကြီးသမီးမဟိန်ထက်ထက်ကဓမ္မပူဇာအဖြစ်သင်္ကန်းထွေးဆောင်တစုံလူတန်းချင်းကိုမျိုးညွန့်အောင်မခင်ပြုံးဤမိသားစုက9000ကျပ်တန်းကိုကျော်နိုင်မထေထေမော်မိသားစုက9000ကျပ်တန်းဦးညွန့်မောင်ဒေါ်ခင်ဆွေနှင်းမိသားစုကတန်ဃာတော်350တို့အားတပါးတပါးလင်ပေါ်ပင်တစ်ချောင်းစီလူတန်းချင်းဖွားပုံညာဝတီမြေမရရင်ဦးမောင်ကျော်စင်ထက်တို့အားလည်းပဲ9000ကျပ်တန်းမိဘမေတ္တာရွာတိကြီးမိသားစုများက2000ကျပ်တန်ပစ္စည်းများလူတန်းချင်းကိုကိုဝင်းမာတင်တင်သေးသာဆိုင်ထက်အောင်မိသားစုဟာ9000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းချင်းတခါကြီးဦးချစ်တခမကြီးဒေါ်ခင်စင်မိသားစုဟာ1000ကျပ်တန်လူတန်းချင်းဥပိုတော်မြချင်းတမာရီပဲစီတန်မိသားစုဟာပဲစီတန်12ဘူးလူတန်းချင်းဆိုပြီးဓမ္မမိတ်ဆွေများကလည်းပဲဆောင်အားရှိတဲ့မြဝိုင်းဝန်းပြီးတော့ကုသိုလ်များကိုပြုလုပ်ကြရတယ်ပေါ့အဲ့တော့ယနေ့မိမိတို့ကျေးဇူးဆက်ခြင်း ကျေးဇူးတည်ခြင်းတည်အားလျော်စွာကျေးဇူးဆက်ခြင်းဒီမင်္ဂလာနှစ်ရက်ကိုကြောင်းပြုပြီးတော့ကုသိုလ်ပြုကြတဲ့အားလုံးသာသမီမြေမြများဆွေမျိုးများကိုဘုန်းကြီးအနေနဲ့ဗာတရားဟောပေးမလဲဆိုတော့မိဘကျေးဇူးတည်ပါစေဆိုတဲ့ကောင်းစီနဲ့ပဲဟောပေးမယ်ပေါ့အဲ့တော့မိဘကျေးဇူးတည်ပါစေဆိုတဲ့နေရာမှာဘုန်းကြီးကကိုယ်တွေးဖြစ်ရလေးတွေနဲ့ဘုရားရှင်လက်ထက်ကမိဘတွေရဲ့ကျေးဇူးကြည်မာပုံပြတဲ့ဝုထုတာရကလေးတွေကိုထုတ်ဆောင်ပြီးတော့မိဘကျေးဇူးတည်ပါစေဆိုတဲ့ကောင်းစီနဲ့ဟောပေးမယ်ပေါ့ဟောတဲ့နေရာမှာဘုန်းကြီးရဲ့ကိုယ်တွေးဖြစ်ရလေးတွေကိုလည်းပဲမှတ်တမ်းတင်တဲ့အနေနဲ့နောက်မှာတမိုင်းချောင်းပျောက်ပြတ်မသွားစေလိုတဲ့အနေနဲ့ဒါရဟန်းတကာတကမာကြီးတွေရဲ့အကြောင်းကိုပြောပေးမယ်ပေါ့ပြောတဲ့အခါမှာပုဂ္ဂိုလ်ကြီးရာဒီလိုပြောတယ်လို့မသုံးသက်ဖယ်နဲ့ဘုန်းကြီးတို့စာပေမှာရှိတယ်ပေါ့။ဘာလဲဆိုတော့ဓမ္မစရိယာမှာပါရာဇိကံအထာကရာဖြေတဲ့အခါမှာနိတိဟာရဆိုတာရှိတယ်။နိတိဟာရထဲမှာဒေသနာဟာရနိတိနီးဆိုတာမေကုံးတစ်ခုအနေနဲ့ပါခဲ့တယ်ပေါ့။သူကဘာလဲဆိုတော့စာတစ်ကြောင်းကိုဖတ်လိုက်တယ်တရားတစ်ပုဒ်ကိုနားလိုက်တယ်ဒါမှမဟုတ်လူတယောက်ရဲ့အပြုမှုကိုမိမိတို့မြင်လိုက်တယ်ဆိုရင်ဒီထဲမှာအာနတ္တိတိုက်တွန်းတဲ့သဘောလေးတွေပါတယ်တဲ့ဥပမာအဖြစ်စာတပုဒ်ထဲမှာပူဇော်ထိုက်သူကိုပူဇော်ခြင်းသည်မင်္ဂလာဖြစ်၏ပူဇာစပူဇနေယနံဧတံမင်္ဂလမௌတမံဒါမြတ်စွာဘုရားဟောခဲ့တဲ့တရားဒီတရားလေးကိုဖတ်လိုက်ရလို့ရှိရင်ပူဇော်ထိုက်သူတို့ကိုပူဇော်ခြင်းသည်မင်္ဂလာဒါလောက်ကလေးနဲ့ရက်မသွားရဘူးအာနတ္တိဒီစာထဲမှာဒီတရားထဲမှာမိမိကိုတိုက်တွန်းနေတဲ့သဘောလေးပါတယ်ဘယ်လိုလဲဆိုတော့တင်တို့လည်းပဲကိုယ်တဲ့ယေရှုရှိတဲ့ပုဂ္ဂိုလ်အသက်ဂုံဝါကြီးတဲ့ပုဂ္ဂိုလ်သီလသမာဓိပညာကြီးတဲ့ပုဂ္ဂိုလ်တွေပူဇော်ထိုက်တဲ့ပုဂ္ဂိုလ်တွေနဲ့တွေ့ရင်မာနခံမနေနဲ့ပူဇော်ဖြစ်အောင်ပူဇော်ကြပါလို့ဒီစာတွေကကိုယ့်ကိုတိုက်တွန်းနေတာကိုကမတိခေါင်းမတိတာပဲဖြစ်ခြင်းဖြစ်မယ်မိဘယေရှုရှင်နေနဲ့တွေ့ရင်မာနခံမနေနဲ့မိဘဘလောက်ပဲမှားမှာယေရှုဆိုတာယေရှုတရားပဲဒီစာလေးတွေကဒါမျိုးပြောတာတချို့ကကြမာနတွေခံနေတတ်တယ်အဲ့တော့စာနဲ့သူ့အတူဖခင်ရှင်ကပူဇော်ထိုက်တဲ့ပုဂ္ဂိုလ်ကိုပူဇော်ခြင်းဟာမင်္ဂလာဖြစ်ပါတယ်လို့ဟောလိုက်တာပဲဒီစာထဲမှာဓမ္မစရိယနီးနဲ့ကြည့်ရင်ဒေသနာဟာရနှစ်တိနီးနဲ့ကြည့်ရင်အာနတ္တိသဘောကိုယ့်ကိုတိုက်တွန်းနေတာမင်းတို့ယေရှုရှင်လေယေရှုကြီးမတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ရင်ဗာမာနမှာခံမနေနဲ့ပူဇော်ကြကိုယ့်ကိုတိုက်တွန်းတာကိုယ်ကနားထောင်တာမထောင်တာနားလဲတာမလဲတာတကံတပဲဒီသဘောလေးတွေပါနေတတ်တယ်ဒါကြောင့်မို့ကိုယ့်ရဲ့ယေရှုရှင်တွေပေါ်မှာသွားပြီးတော့မပြင်းမားနဲ့တန်နိုင်တဲ့မြတ်ငါဘယ်လိုယေရှုဆက်ရမလဲဒါမျိုးလေးတွေတွေးရတယ်စာပေမှာဖះရှင်ရဲ့တရားတော်တွေကဒါမျိုးတိုက်တွန်းမိတာဖြစ်ပါတယ်တဲ့ဒါလေးတွေကအသိအရေးကြီးတယ်ဒါကစာပေနဲ့စကားနဲ့ဆက်တဲ့တရားနဲ့ဆက်လို့ကိုယ်ကိုတိုက်တွန်းနေတာဒါကြောင့်မို့ပူဇော်ထိုက်ပါလျက်နဲ့ယေရှုရှိပါလျက်နဲ့မသိဟန်ဆောင်နေတယ်အကြောင်းမျိုးမျိုးပြပြီးတော့မပူဇော်ဖြစ်ဘူးဒါဆိုရင်ကိုယ့်ရဲ့အမှားတွေပဲဖြစ်မယ်နောင်တတရားနဲ့ပဲဆုံးသက်ရတယ်ဒါကြောင့်မို့ဘုန်းကြီးတို့ဖះရှင်ရဲ့တရားတော်တွေကဖက်ယုံလေးနဲ့ပြီးမသွားဘူးကိုယ့်ကိုတိုက်တွန်းနေတာဒါမျိုးလေးကိုကသိထားရတယ်နောက်တစ်ခါလူတယောက်ရဲ့အမူအရာတစ်ခုပြောဆိုတစ်ခုကိုယ့်ရဲ့ယေရှုရှင်မှာဖြစ်ဖြစ်အခြားသောဆရာသမားပဲဖြစ်ဖြစ်တန်ခါတစ်ပါးပဲဖြစ်ဖြစ်သူလုံးဆောင်သွားချက်တွေကကိုယ့်ကိုတိုက်တွန်းတာတော့မဟုတ်ဘူးအဲ့တော့ तू ကသာသမီတွေကိုမိဘဖြစ်တဲ့ပုဂ္ဂိုလ်တွေကရှေ့ရနေပြီးတော့လုံးဆောင်ပြသွားတယ်ဒီလုံဆောင်ပြသွားတဲ့အမူအရာတွေထဲမှာမင်းတို့လည်းပဲငါလူလောက်ကြတိုက်တွန်းမိသားပါတယ်။သာသမီတွေသဘောပေါက်တာမပေါက်တာကတကံတဒီထဲမှာဒေသနာဟာရနှစ်တိနေနဲ့ကြည့်မိဘလုံဆောင်မကျက်မှန်တဲ့များဟာကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေသာသမီတွေကိုတိုက်တွန်းမိသားပါတယ်။ဒါကြောင့်မို့တချို့ကမိဘကမခိုင်းမိမယ်မိဘလုခဲ့တဲ့အလုပ်ကလေးတွေကောင်းတာတွေကိုဆက်လုပ်တဲ့ပုဂ္ဂိုလ်ရှိတယ်လို့မကောင်းတာတွေအမွေယူပြီးတော့ဆက်ခံတဲ့ပုဂ္ဂိုလ်တွေလည်းရှိနေတယ်တဲ့ဒါကြောင့်မို့ကျေးဇူးရှင်ပုဂ္ဂိုလ်တွေမိဘတွေနဲ့အတူနေတာများတယ်မိဘတွေဟာလက်ဦးဆရာလို့ခေါ်တယ်အဲ့တော့လက်ဦးဆရာတွေလှုပ်သွားခဲ့တဲ့အလုပ်အမှုရာမှန်တယ်များဒီကိုယ့်ကိုတိုက်တွန်းနေတာလို့ငါလှုပ်တယ်လို့လှုပ်ကြဗဇက်ကတော့မပြောဘူးတိုက်တွန်းမိသားတော့ဖြစ်နေတယ်ဒါကိုဒေသနာဟာရနိတိနီလို့စာပေမှာဓမ္မစရိယစာဖြေတဲ့အခါဘုန်းကြီးတို့သင်ခဲ့ရပါတယ် တော့မကောင်းတာလည်းပဲမကောင်းတယ်လို့တိုက်တွန်းတယ်လို့ကောင်းတာလည်းကောင်းတာတိုက်တွန်းတယ်ဘုန်းကြီးသာရကလေးတစ်ခုနည်းနည်းပြောပြပေးမယ်ပေါ့ဘုန်းကြီးတို့ရှေဖျားရှင်မပွင့်တော်ခင်ကမပွင့်မီကအဖြစ်ပြက်လေးတစ်ခုဂိရိတ္တဇတ်ဆိုတော့ဖျားရှင်ပြန်ဟောထားတာရှိတယ်ဒီမှာဘာသွားပြီးတော့တွေ့ရလဲဆိုတော့ရှင်ဘရင်ကသူ့ရဲ့မင်္ဂလာမြင်းတော်ကြီးတစည်းရှိတယ်ပေါ့အကျဉ်းချုပ်ပြောရရင်မင်္ဂလာမြင်းတော်ကြီးကတနေ့တော့ခြေခွင်ယောဂါဖြစ်သွားတယ်တဲ့ရှင်ဘရင်လေးဆိုတာကအတိတ်နမိတ်ကောက်တာခြေခွင်တယ်ဆိုလို့ရှိရင်သူတို့မှာမင်္ဂလာမရှိလိုက်တာဒါမျိုးယူဆတော့တမတော်ကြီးတွေခေါ်ပြီးတော့ရှင်ဘရင်ကသူ့ရဲ့ခြေခွင်နေတဲ့မင်္ဂလာမြင်းတော်ကြီးခြေခွင်ယောဂါပျောက်အောင်ဆိုပြီးကုသခိုင်းတာမအောင်မြင်ခဲ့ပါဘူးအဲ့တော့ဖရာလောင်းကရှင်ဘရင်ကိုအကြံပေးတဲ့ပညာရှင်ဖြစ်တော့တမတော်ကြီးတွေနဲ့ကုသတာမပျောက်ခင်တော့ရှင်ဘရင်ကြီးကဖရာလောင်းပညာရှင်ကိုအကြံတောင်းတယ်ဘယ်လိုလုပ်ရမလဲဆရာဆိုတော့ဖရာလောင်းပညာရှင်ကအခြေအနေရက်ရက်ကိုသုံးသက်ကြည့်ပြီးတော့ပါလုတ်လိုက်တယ်ဆိုတော့မြင်းထိန်ဆိုတဲ့ပုံကူကိုယာဒူကနေဖြုတ်ပစ်လိုက်တယ်မြင်းထိန်ရဲ့အစ်လဲပေးလိုက်တာမြင်းထိန်ရဲ့အစ်လဲလိုက်တာနဲ့တပြိုင်နက်မကြာမီမှာပဲမင်္ဂလာမြင်းတော်ကြီးကခြေခွင်ယောဂါပျောက်သွားတယ်တဲ့ထူဆန်းဆန်းဆန်းပျောက်သွားတာဒါဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ပြန်ပြီးတော့ဇက်ကြောင်းကိုကြည့်တဲ့အခါပထမရှင်ဘီရင်ခန့်တဲ့မြင်းထိန်ကခြေတော်ခွင်တဲ့ယောဂါရှိတယ်ခြေတော်ခွင်တဲ့ယောဂါရှိတော့သူကမြင်းအညောင်းပြေးညာပြေးလမ်းလျှောက်တဲ့အခါနှာရှုံကျိုးလေးကင်ပြီးတော့ဘေးကနေပြီးတော့လမ်းလျှောက်ရတာကိုအဲ့တော့ညံ့နေအခါဖြစ်ဖြစ်ဥယျံထဲမှာပတ်ပြီးတော့မြင်းတော်ကြီးအညောင်းပြေးညာပြေးလမ်းလျှောက်ပေးရတယ်မနခင်လည်းပဲလမ်းလျှောက်ပေးဒါမျိုးလေးတွေရှိမှာပေါ့အဲ့တော့မြင်းကြီးကမြင်းထိန်သွားတဲ့အမူအရာကိုကြည့်လိုက်တာမြင်းထိန်ကခြေတော်ကခွင်နေတော့ခွင်ခွင်ကြီးနဲ့နည်းနည်းလေးခြေတော့ခွင်ပြီးတော့သွားတာကိုမြင်းကြီးကဧကန္တဟောဒီမြင်းထိန်ငါ့ကိုတင်နေတာပဲဒါမျိုးထင်သွားတယ်ယူဆသွားတယ်ယူဆတော့သူကလည်းပဲမြင်းထိန်သွားတယ်လို့ကြိုးစားပြီးတော့သွားလိုက်တာမြင်းကြီးခြေခွင်သွားပါတယ်တဲ့ဒါဟုဖျားလောင်းကတီးတော့မြင်းထိန်ကိုယာဓုဖြုတ်ပြီးတော့ခြေတော့တန်ဆွမ်းတဲ့မြင်းထိန်ကိုခန့်လိုက်တာခြေတော့တန်ဆွမ်းတဲ့မြင်းစိန်ကညနေတကမနေ့တကစသည်ဖြင့်မြင်းကြီးကိုဆွဲပြီးတော့လမ်းလျှောက်လေ့ကျင့်ခန်းလေးတွေလုပ်တော့မြင်းကြီးကဒီမြင်းထိန်လေးပဲငါ့ကိုသင်တာနေမှာဆိုပြီးတော့ခြေထောက်တန်ဆွမ်းတဲ့ကျဲမာကြီးကောင်းတဲ့မြင်းထိန်သွားတယ်လို့သွားလိုက်တာခြေခွင်ယောဂါပျောက်သွားတယ်တာဘာပြောတာလဲဆိုတော့ဘုန်းကြီးကခြေခွင်တဲ့မြင်းထိန်ရလည်းပဲမြင်းကြီးကိုငါလှုပ်တယ်လို့လှုပ်ပါလို့ပါဇက်ကမပြောပါဘူးခြေထောက်တန်ဆွမ်းတဲ့မြင်းထိန်ရလည်းပဲငါလှုပ်တယ်လို့လုံးလို့သင်မပေးပါဘူးဒါပေမဲ့လို့သူတို့ရဲ့အမူအရာတစ်ခုဟာတိုက်တွန်းမိသားဖြစ်နေတယ်ခြေအနေသွားပြတယ်ဆိုရင်ပါလို့တည်းလေငါလို့တည်းလို့လို့တိုက်တော်မိသားဖြစ်သွားတာဒီတော့ခြေတော့ခွင်နဲ့မြင်းထိန်ထိန်တဲ့အချိန်မှာမြင်းကြီးမင်္ဂလာမြင်းတော်ကြီးမှာခြေခွင်ယောဂါဆွဲကပ်ခဲ့ရခြေတော့တန်ဆွမ်းတဲ့မြင်းထိန်ထိန်တဲ့အခါကျတော့လေဒီခြေခွင်ယောဂါပျောက်ကင်းသွားခဲ့ရတယ်အဲ့တော့မိဘတွေဘလောက်အရေးကြီးတယ်လေမိဘတွေဟာသားသမီးတွေရဲ့အတွက်မြင်းထိန်နေနဲ့တူနေပါတယ်အဲ့တော့မိဘတွေပြုမှုတဲ့အပြုမှုတစ်ချက်မိဘတွေပြောဆိုတဲ့စကားတလုံးသာသမီတွေကိုမင်းတို့ငါလုပ်တယ်လို့လို့ငါပြောတယ်လို့လို့ဒါမျိုးတိုက်တွန်းခြင်းတော့မရှိပါဘူးဒါပေမဲ့လို့စောစောကဘုန်းကြီးပြောတယ်လို့ဓမ္မစရိယစာပြေတဲ့ကပါရာဇိကံထာဂရာထဲမှာနံပါတ်30မိကွန်းပါဒေသနာဟာရနှစ်တိနီးကိုဖြေရလို့ရှိရင်အာနတ္တိသဘောလေးတွေပါတယ်ပူဇော်တဲ့သူကိုပူဇော်ခြင်းသည်မင်္ဂလာဖြစ်၏ဒါလောက်နဲ့ပြီးမသွားဘူးဒါကြောင့်မင်းတို့လည်းပဲပူဇော်တိုက်တဲ့မိဘတွေအပြစ်မယူနဲ့ခွင့်လွတ်တန်နိုင်တယ်မြတ်ပူဇော်ကြတနိုင်တယ်မြတ်ယူသေးကြမယူသေးဘူးဘာဖြစ်မလဲနောင်တတွေနဲ့ဆုံးသက်မယ်တဲ့ကျေးဇူးတွေကနှိုင်းလို့မရဘူးဒါတွေကတိုက်တွန်းမိသားဖြစ်သွားတယ်ခုလည်းပဲဘုန်းကြီးကမိဘကျေးဇူးသိပါစေဆိုတဲ့တရားကိုဟောတဲ့အခါတရားကြီးဥထုံးဝင်းတရားမကြီးတော်များမိတို့နဲ့ဆက်တဲ့အကြောင်းလေးတွေကိုပြောပြတာဟာသာသမီတွေအတွက်နောင်လာနောက်သားတွေအတွက်ဒါတွေကတိုက်တွန်းတဲ့သဘောပါတယ်မင်းတို့ငါလှုပ်တယ်လို့လှုပ်ကြဒါမျိုးပါတဲ့အတွက်အတူယူစေခြင်းလို့ဒါမျိုးလေးတွေပြောတာပါပုဂ္ဂိုလ်ရေးရအမွန်တင်းချင်းလို့ဒီလိုမဟုတ်ပါဘူးနာလောင်နာသားတွေအတွက်တမိုင်းချောင်းလေးပျောက်သွားမှဆိုးလို့နောက်ပြီးတော့ဒီအမူအရာလေးတွေဟာကိုယ့်အတွက်အတုယူစရာတွေလို့သာသမီတွေမြေမြစ်တွေအလုံးဆွေမျိုးတွေတံပိုးထားစီခြင်းလို့ဒါပြောပြတာဒါကြောင့်မို့အာနတ္တိတိုက်တွန်းတဲ့သဘောလေးတွေပါတယ်ငါတို့အတုလိုက်ပြီးတော့ကျင့်သုံးမယ်မှားနေငါတို့ဒါဆိုပ ဘယ်ရာလေးကတော့မှားနေတယ်ဒါကငါတို့ပြုပြင်မယ်ဒီလိုစိတ်နဲ့နာယူရင်တရားဆိုတာဘာမဆိုအလဟတဖြစ်မသွားပါဘူးအဲ့တော့ဘုန်းကြီးကမိဘယေရှုတည်ပါစေဆိုတဲ့တရားလေးနဲ့ဆက်ပြီးတော့ဒီအကြောင်းလေးတွေဟောပေးမယ်ပေါ့အဲ့တော့ဘုန်းကြီးစပြီးတော့တရားကြီးတွေတည်ရတဲ့အချိန်ကဟိုလိုပေါ့ဘုန်းကြီးရဲ့မေတော်ကြီးကလူဝတ်ကြောင်တဲ့စိမ်မန်းမာစီရိတ်တာမှာဝါတွင်3လ3လသွားပြီးတော့တရားအထုတ်တော့ဒီနေ့ဘုန်းကြီးခန္ဓာကိုရောက်ခါစားကိုရင်ဘဝမှာစိမ်မန်းရိတ်တာသွားရင်းနဲ့ဘုန်းကြီးကိုခေါ်သွားဘူးလို့ပထမဆုံးကြိမ်ရောက်ခဲ့ဘူးတာအဲ့ဒါပထမဆုံးကြိမ်စတွေ့ဘူးတာပေါ့ဒီလိုနဲ့နှစ်ပေါင်းနဲ့ကြာသွားတယ်1344ခုနှစ်ဦးကြာတော့ဘုန်းကြီးကတာမဏေဂျော်ဒန်ရောက်သွားတယ်နှစ်ဆင့်အောင်သွားပြီအဲ့ဒီချိန်မှာမြဝတီဆရာတော်ကရွှေဟင်းသာမှာလာပြီးတော့တိခါတက်မင်္ဂလာဆောင်ရွက်တယ်ပေါ့တိခါတက်မင်္ဂလာဆောင်ရွက်ရင်းနဲ့ဘုန်းကြီးကိုဘာပြောလဲဆိုတော့အဲ့ဒီချိန်ဘုန်းကြီးဟာ18နှစ်ပြည့်ကနီးနေပြီ18ရောက်ကနီးနေပြီဒီတော့မင်းနဲ့ယဟန်တကာအခြားတွေမပေးနဲ့တော့အမျိုးတော်တဲ့ဥထုံးဝင်းတော်များမိကိုယဟန်တကာဖြစ်ပေးခဲ့တယ်ဒါမျိုးလေးပြောခဲ့တယ်ဘုန်းကြီးနေနဲ့ဥထုံးဝင်းတော်များမိဆိုတာစောစောကငငယ်ရရောက်ခဲ့ဘူးတယ်ဒါလောက်ပဲသိတယ်ဘာမှမသိပါဘူးဒါကြီးမဲ့လို့ဆရာသမားကိုလေးစားတယ်ဆရာသမားကိုစကားရုပ်နားထောင်ရမယ်ဆိုတာသိနေတော့မှန်ပါဗျာဒါလောက်ပဲပြောခဲ့တယ်ဒါကြီးမဲ့လို့တရားကြီးတွေနဲ့တက္ကမကြီးတွေနဲ့အဲ့ချိန်မှာထိတိကျွင့်မရသေးဘူးပေါ့အဲ့ဒီမှာဆရာဘုန်းကြီးမြဝတီဆရာတော်ကဘုန်းကြီးကိုရွှေဟင်းသာတိုက်မှာသူ့ရဲ့တိမ်ထက်လာရင်ဘုန်းကြီးတို့လိုက်လာတော့ယဟန်တကပေးခဲ့ပြီနောက်ထပ်ဘယ်သူမှမပေးပါနဲ့တော့ဒါလေးစပြီးတော့ပြောခဲ့တာအဲ့မှာစပြီးတော့ယဉ်ဒီခွင့်ရခဲ့တာပဲအဲ့တော့ဒီလိုနဲ့ဘုန်းကြီးတို့ယဟန်ခံတဲ့အခါမှာလည်းပဲထူးထူးခြားခြားလေးလှုပ်သွားခဲ့တာအမှတ်တရဖြစ်ခဲ့တယ်ပေါ့ဘာလဲဆိုတော့ဘုန်းကြီးယဟန်ခံတဲ့အချိန်1348ခုပထမဝါဆိုလာစဉ်73ရက်နေ့အဲ့မတိုင်ခင်မှာမြဝတီဆရာတော်ကလည်းမေးတယ်ဘုန်းကြီးကလည်းပဲဆန္ဒလေးတွေမေးတယ်ပေါ့ဘယ်လိုလုပ်ချင်ပါသလဲဆိုတော့ဘုန်းကြီးကဆရာတော်နဲ့တိုင်ပင်ပြီးတော့တခုတောင်းဆိုလိုက်တယ်ကန္နာယုံမှာအဲ့ဒီချိန်မှာဆာချာဘုန်းကြီးတွေကလက်လာပါဘာမှမရှိတဲ့အချိန်အဲ့တော့ဘုန်းကြီးကကိုယ့်ကိုစာသင်ပေးခဲ့တဲ့ဆရာသမားတွေကိုလို့တီးတန့်ပြီးပူဇော်ခြင်းပါတယ်ကတော့ခြင်းပါတယ်ဒါလေးတခုတောင်းဆိုလိုက်တယ်အဲ့တော့ဆရာသမားတွေကိုပူဇော်ခြင်းနဲ့ကတော့ကျင်တယ်ဆိုတော့အဲ့ဒီချိန်တော့နာယကဆရာတော်ကြီးတွေတောင်မှတောင်မြို့ခန္ဓာယုံရဲ့ထုံးစံအရာလက်လာပါဆိုတာနေပါတဲ့အခြေကျန်တဲ့နုနာယကစာချဘုန်းကြီးတွေဆိုတာတနှစ်နေလို့သင်္ကန်းတစုံကတ်မှတ်လို့မရှိတဲ့အချိန်မှာတခါကြီးတွေကဘုန်းကြီးရဲ့ကိုရင်ရဲ့ဆန္ဒကိုလိုက်ရောမယ်ဆိုတဲ့သဘောနဲ့ဘာလုပ်ခဲ့လဲဆိုတော့အဲ့ဒီခေတ်မှာအကောင်းဆုံးဆိုတဲ့တထွန်သင်္ကန်းတွေတို့စသည်ဖြင့်ပစ္စည်းမျိုးစုံပေါ့အားလုံးဆရာသမားစာချဘူးတဲ့ဆရာသမား18ပါးဖြစ်ပါလိမ့်မယ်18ပါးအတွက်နိုင်ကဆရာတော်ကြီးအတွက်လှူဒန်းဖို့စီစဉ်ခဲ့တယ်အဲ့မှာဘုန်းကြီးတို့ကန္နယုံနိုင်ကဆရာတော်ကြီးကကြောင်းတိုက်မှာမလုပ်ပါနဲ့ကြောင်းတိုက်မှာလုပ်ရင်တော့စိတ်ဝမ်းကွဲကုန်ပါလိမ့်မယ်ဒါမျိုးလှူတာတွေကလည်းမရှိခဲ့ဘူးပါဘူးအဲ့တော့လှူဒန်းလို့ရှိရင်လည်းပဲအားလုံးလှူဒန်းတာကောင်းတယ်ခုတော့စာချတဲ့ဘုန်းကြီးတွေပဲလှူတယ်ဆိုတော့စိတ်ဝမ်းကွဲသွားနိုင်ပါတယ်ဒီဟာတွေကဘုန်းကြီးတို့လှူဒန်းလေလှူဒန်းထားမရှိခဲ့တဲ့အစဉ်လာရှိတော့ဆရာတော်ကြီးကလည်းစိုးရင်စိမ့်နဲ့ပြောတာဖြစ်မှာပါအဲ့ဒါနဲ့ဘာလို့ရတယ်ဆိုတော့အိမ်မှာပင့်ပြီးတော့စာချဘုန်းကြီးတွေကိုပင့်ပြီးတီးတန့်လှူတယ်တဲ့ဒါလေးတွေကလည်းအမှတ်တရဖြစ်ခဲ့တယ်အဲ့တော့ကန္နာယုံတိုက်မှာဘလို့မှဘသူမှမလှူဒန်းခဲ့တဲ့ပူဇော်နည်းလေးတစ်ခုနဲ့ကိုယ့်ကိုစာချပြီးတော့ပေးခဲ့တဲ့အသက်ရွယ်ကြည်ရန်ငယ်တာအဓိကမဟုတ်စာချတဲ့ဆရာသမားတွေကိုယေရှုဆက်တဲ့အလေလေးကိုတရားကြီးတွေတရားမကြီးတွေကတက်နိုင်တယ်မြလိုက်ရောပြီးတော့လှုပ်ပေးခဲ့တယ်လိုက်ရောတဲ့အခါမှာလည်းပဲကြောင်းတိုက်သေးတောင်းလူခွင့်မရခဲ့ပါဘူးဒါမှမလို့စိတ်မကောင်းတော့ဖြစ်ခြင်းဖြစ်မှာပေါ့တိုးတိုးအိမ်မှာဖြစ်အောင်ပင့်ပြီးတော့လှုပ်ပေးခဲ့ပါတယ်ဒါကယဟန်ပထမဆုံးခံခဲ့တဲ့အချိန်မှာတွေ့ခဲ့ရတဲ့အမှတ်တရလေးပေါ့အဲ့တော့ဘာလဲဆိုတော့ယဟန်ခံတဲ့အခါမှာဘုန်းကြီးစဉ်းစားကြည့်တယ်ယဟန်ခံရုံမိဂါမတ္တာမဟုတ်ပါဘူးအဲ့တော့ကိုရင်ရဲ့ဆန္ဒဘယ်လိုရှိတယ်လဲဒါလေးတွေမေးကြည့်တယ်မေးပြီးတဲ့အခါမှာလည်းပဲဆရာသမားတွေကိုပူဇော်ခြင်းနဲ့ဒီပူဇော်ခြင်းနဲ့အစဉ်လာကောင်းတယ်ဖြစ်အောင်လုပ်ပေးမယ်ဒီဆန္ဒကိုပြည့်အောင်ဖြည့်မယ်တရားတွေနဲ့လုပ်ခဲ့တာပါအ တော်ရုံတန်ရုံဆိုရင်ကိုယ်ကလည်းလူရသေးတယ်ကြောင်းတိုက်တယ်လူခွင့်မရဘူးဆိုရင်စိတ်မကောင်းနေဖြစ်ပြီးတော့တမျိုးတစ်ပုံဖြစ်သွားနိုင်ပါတယ်ဒါပေမဲ့လို့တခါကြီးတွေတခါမကြီးတွေကမဖြစ်ဘဲနဲ့စိတ်မကောင်းမဖြစ်ဘဲနဲ့ကြိုးစားပြီးတော့ပြင်းမြောက်အောင်အိမ်မှာပင့်ပြီးတော့ပူဇော်ခဲ့တယ်တဲ့ဒါလေးတွေကလည်းပဲဘုန်းကြီးရဲ့တသက်တာမှာတော့အမှတ်တရလေးတွေပေါ့အဲ့ဒီချိန်တုန်းကကန္တာယုံမှာကိုယ့်ရဲ့ဆရာသမားကိုဒီလိုများများပူဇော်တယ်လှူဒန်းတယ်ဆိုတာအစင်လာမရှိခဲ့တော့ဆရာတော်တွေကလည်းပဲစိတ်ဝမ်းကွဲသွားမှသူကြတော့ရတယ်ငါကြတော့မရဘူးဒါမျိုးတွေဖြစ်မှစိုးရိမ်တာဖြစ်ပါလိမ့်မယ်တိတိကျကျတော့မသိခဲ့ဘူးပေါ့အရေးမြတ်လောက်ပဲဘုန်းကြီးလည်းသိခဲ့တယ်ဒါလေးတွေကပထမဆုံးရန်ခံခဲ့တဲ့အချိန်ကအမှတ်တရလေးတွေ။နောက်ပြီးတော့ဒကာကြီးဦးချစ်တို့မိသားစုဒကာမကြီးတို့များမိဒကာကြီးဦးထွန်းဝင်းတို့မိသားစုနှစ်စုကိုဘုန်းကြီးတည်တယ်။ဆရာတော်ကြီးတွေကစကားဆက်လာပြီးဆိုရင်ဘလို့မိန့်လေရှိလဲဆိုတော့သီလတိတ်ခါတော်လုံးတဲ့မိသားစုတွေဒါမျိုးလေးချီးကျူးရတယ်။အထူးသဖြင့်ဒကာကြီးဦးချစ်တို့မောင်နှမဒါမျိုးလေးပြောလေးရှိတယ်ပေါ့။ဘုန်းကြီးတွေ့တဲ့ဆရာတော်တော်တော်များများသူတို့မောင်နှမကသီလကိုတိတ်ပြီးတော့လုံခြုံတာဘုန်းကြီးတွေတောင်မှကိုကျင်းသီလပို့ပြီးတော့လုံခြုံသေးတယ်မတရားတဲ့ပစ္စည်းဘလို့မှမယူဘူးစသည်ဖြင့်မိသားစုနှစ်စုလုံးဟာသီလတိတ်ခါနဲ့ပတ်သက်ပြီးတော့ဆရာတော်တွေရဲ့လောကမှာတော်တော်ချီးကျူးခဲ့တာလေးတွေကြားခဲ့ရတဲ့မိသားစုဖြစ်တယ်ပေါ့ဒါလေးတွေရတယ်ပဲမိမိတို့ယခုသာသမီတွေလက်ထက်မြေမြစ်တွေလက်ထက်ကြရင်ဒါလေးတွေဟာစောစောကဘုန်းကြီးပြောခဲ့တယ်လို့ပဲစကားတခုအမူအရာတစ်ခုဟာကိုယ့်ကိုတိုက်တွန်းနေတာအဲ့တော့မိမိတို့လည်းပဲသာသနာပြုကုသိုလ်နဲ့ဆက်လာပြီးဆိုရင်မလုပ်ရမလဲကောင်းတဲ့ကိစ္စမှန်တယ်မြတ်တတ်နိုင်တယ်မြတ်စူးစမ်းပြီးတော့ပြီးအောင်ဆောင်ရွက်ရမယ်မိဘတွေဦးကြီးဦးလေးတွေကိုချင်းတီလာတိတ်ခါလေးစားတန်ဖိုးထားခဲ့တယ်လို့မိမိတို့လက်ထက်မိမိတို့ရဲ့သာသမီတွေလက်ထက်တတ်နိုင်တယ်မြတ်ဒီတီလာတိတ်ခါကိုတန်ဖိုးထားတတ်တဲ့မျိုးရိုးဖြစ်အောင်ဆက်လက်ပြီးတော့ဆောင်ထင်းရမယ်ဒါမိဘတွေရဲ့ပါဇက်ကထုံမပြောပြီမဲ့ဒါတွေကတိုက်တွန်းမိသားဖြစ်တယ်ဆိုတာစာပေလို့ပါတယ်ပေါ့စောစောကဘုန်းကြီးတို့မင်္ဂလာမြင့်တော်ကြီးခြေခွင်သွားတာဟာမြင်းထိန်ရဲ့ခြေခွင်မှုကြောင့်ခြေခွင်ယောဂါရခဲ့တာမြင်းထိန်ကခြေထောက်တန်ဆွမ်းတဲ့မြင်းထိန်ဖြစ်သွားပြီဆိုတော့လည်းပဲမင်္ဂလာမြင့်တော်ကြီးခြေခွင်ယောဂါပျောက်သွားရတာဒါတွေကပါဇက်ကတော့ထုတ်ပေါ်ပြီးတော့ငါလို့သွားလို့မတိုက်တွန်းပြီမဲ့တိုက်တွန်းမိသားဖြစ်သွားတယ်လို့ခုလည်းပဲကိုချင်းသီလကောင်းတာတွေသာသနာရေးအတွက်အသေးစိတ်လေးရစပြီးတော့အလေးထားခဲ့တာတွေသီးခံနိုင်တာတွေဒါတွေဟာလည်းပဲတင်းတို့ငါတို့လှုပ်တယ်လို့လှုပ်ကြလို့မတိုက်တွန်းပေမဲ့တိုက်တွန်းတယ်လို့ဖြစ်နေတယ်ဒါလေးတွေကိုတူယူပြီးတော့ကြိုးစားပြီးတော့ကျင့်ရပါတယ်နောက်တစ်ခုကဘုန်းကြီးစာအုပ်စာပေနဲ့ပတ်သက်လို့နည်းနည်းလေးပြောကျင်နေတယ်ပေါ့ဘာလဲဆိုတော့လောကီစာပေလောကုတ္တရာစာပေဆိုတာနှစ်မျိုးနှစ်စားရှိတယ်အဲ့တော့လောကီစာပေလောကုတ္တရာစာပေနှစ်မျိုးနှစ်စားရှိတော့ဘုန်းကြီးရဲ့ဘဝမှာနှစ်ခုလုံးပြည့်စုံခဲ့တာဒါရဟန်းတကာတကမိုင်းတည်းရဲ့ပွံပိုးပေးမှုတွေအများကြီးပါခဲ့တယ်ဘုန်းကြီးတို့အာဇာနည်ဖြစ်ဖို့ဆိုတာမြတ်စွာဘုရားကပစ္စည်းလေးပါပြည့်စုံရတယ်တဲ့တနေရာမှာဟောခဲ့တယ်ပစ္စည်းလေးပါပြည့်စုံလို့ရှိရင်အာဇာနည်ဖြစ်ဖို့အတွက်အထောက်ပံ့တွေအများကြီးဖြစ်နိုင်တယ်အဲ့တော့ခုခေတ်မှာလည်းပဲငွေရှိတဲ့သာသမီတွေနိုင်ငံခြားသွားပြီးတော့ပညာသင်ကြပညာရည်တက်ကြအထက်တန်းရောက်ကြဒါဘာဖြစ်လို့လဲငွေရှိတာလည်းပဲအကြောင်းတစ်ချက်ပါတာပဲငွေမပြည့်စုံပါဘူးဆိုရင်ကြောင်းပြီးအောင်နေဖို့တောင်မှမလွယ်ဘူးပေါ့အဲ့တော့မြတ်စွာဘုရားရဲ့တရားတော်တွေထဲမှာပစ္စည်းလေးပါပြည့်စုံတာဆွမ်းသင်္ကန်းကြောင်းစီလိုအပ်တဲ့ပစ္စည်းပြည့်စုံတာအာဇာနည်ဖြစ်ဖို့အတွက်အကြောင်းတစ်ချက်အဲ့တော့ဘုန်းကြီးတို့လည်းပဲအာဇာနည်မဖြစ်တောင်မှယနေ့လိုသာသနာအလုပ်တိုင်းတာတစ်ခုအထိသာသနာတော်မှာစာသင်စာကြားအလုပ်တရားဟောတရားပြအလုပ်စာရေးတဲ့အလုပ်ထိုက်တဲ့လောက်လုံနိုင်တာထိုက်တဲ့လောက်သာသနာအတွက်ပေးဆက်နိုင်တာတွေဟာပစ္စည်းလေးပါပြည့်စုံခဲ့လို့လို့ဒါရှိဦးဆိုအားလုံးသိစေခြင်းနဲ့အဲ့တော့ဘုန်းကြီးပေါ်ထောက်ပံ့ပုံ၃မျိုးတည်းကဘုန်းကြီးတတိယတလောက်လေးနည်းနည်းလေးပြောပြပေးမယ်ဘာလဲဆိုတော့နံပါတ်၁ပစ္စည်းလေးပါထောက်ပံ့တာပစ္စည်းလေးပါထောက်ပံ့တဲ့နေရာမှာလည်းပဲဒကာကြီးတွေဒကာမကြီးတွေဟာလူလေသေးမရှိခဲ့ပါဘူးအားလုံးသိတဲ့အတိုင်းပဲနောက်ဆုံးဘုန်းကြီးတို့88အရေးခင်ဖြစ်တော့ကန္နာယုံမှာစာဝတ်နေသိပြီးတော့ကြက်တဲခဲ့တာအဲ့ဒီအချိန်မှာတခါကြီးတခါမကြီးတွေကငပိကျော်ဒီပါးကြီးအများကြီးလှုပ်ပြီးတော့ဒီထဲမှာပါသလားမသိမတောင်းဆန်းကိုပို့ခိုင်းခဲ့တာလေးတွေအင်မတန်အန္တရာယ်များတဲ့အချိန်ထိဘုန်းကြီးကိုလာပြီးတော့ပို့ခဲ့တာလေအဲ့ဒါတွေကလည်းပဲသာသနာ့ကိုအလုံးလှုပ်တဲ့နေရာမှာအထောက်ပံ့အများကြီးဖြစ်ခဲ့တယ်အင်မတန်ရှားပါးနေတဲ့အချိန်အရေးခင်တွေဖြစ်နေတဲ့အချိန်ဆုံးခံလို့မရတဲ့အချိန်အဲ့ဒီချိန်တွေမှာဒ တခါကြီးတွေတခါမကြီးတွေဟာခုမတောင်ဆန်းကိုဘုန်းကြီးစီပို့ပို့ပြီးတော့စပိန်လေးနဲ့လာလာပြီးတော့ပို့တယ်အဲ့တော့ဘုန်းကြီးတစ်ပါးနဲ့မကဘဲနဲ့တကြောင်လုံးသိမ့်တန်းကြောင်တကြောင်လုံးမာကန်အောင်တိုက်ကအလုံးဓာတ်တွေနဲ့အဆင်ပြေခဲ့ရတဲ့ရက်တွေအများကြီးရှိခဲ့တယ်။ဒါလည်းပဲသာသနာအာဇာနည်ဖြစ်ဖို့ကြိုးစားတဲ့နေရာမှာအထောက်ပံ့တစ်ခုဖြစ်ခဲ့ပါတယ်။နောက်တခါပါလဲဆိုတော့ဘုန်းကြီးတက်ကြတီဟာစာမျိုးဝဲဖြေတဲ့အခါဆုံးခတ်ခဲ့တယ်ပေါ့။ကန္နာယုံမှာဘုန်းကြီးတခါတည်းရင်ဟဲမပါပဲနဲ့စားခဲ့ရတဲ့ရက်တွေကိုရှိခဲ့တယ်။အဲ့တော့ဒကာကြီးတွေဒကာမကြီးတွေကတိသွားတော့ဘာလျှောက်လဲဆိုတော့အရှင်ဘုရားအတွက်ဦးစင်းအတွက်ဆွန်ဆိုင်မှာတဲ့သူတို့လက်ကပေးပါမယ်အဲ့တော့ဒီလက်ကနေပြီးတော့ဆွန်ဆိုင်လေးကိုကိုရင်တပားဖြစ်ဖြစ်ဖိုးသူတို့တပားဖြစ်ဖြစ်အနီးနားမှာရှိတဲ့ဆွန်ဆိုင်ကိုလက်ကပေးထားမယ်အဲ့ဒီလက်ကနဲ့ရှင်ပြဆွန်ဆိုင်လေးဖုံးပေးပါဒါတခါလျှောက်ဘူးတဲ့နောက်တခါများတော်တိုက်ကဘုန်းကြီးကတကြတီရပြီးဝန်သားဖြေတော့2လသွားစားကြတဲ့အခါအာယုံစွန်းအတွက်ခက်ခဲတော့ရှမ်းကောက်ဆွဲဆိုင်တို့ဘားတို့အဲ့ဒီအတွက်အာယုံစုံလေးတွေကိုဆိုင်မှာပေးပြီးတော့ကိုရင်တပားနဲ့စီစဉ်ပေးခဲ့တယ်။အဲ့တော့ဒါရီယာဘာလဲဆိုတော့ဆွမ်းအာဟာရအတွက်အင်မတန်ရှားပါးနေတဲ့အချိန်မှာလကပေးပြီးတော့ဆွမ်းစည်းထောက်ပံ့မယ်ဒါပေမဲ့လို့ဦးဇင်းကလက်မခံခဲ့ပါဘူး။ဘာဖြစ်လို့လဲဆိုတော့စာမူဝဲဖြေလို့ကြာသွားခဲ့ရင်တမိုင်းချောင်းကြီးမှာရှက်စရာကြီး။ယဟန်တကားတွေကဆွမ်းဆိုင်မှာလကပေးတဲ့ကန္နာယုံမှာတပားမှမရှိတဲ့အခွင့်အရေးမျိုးကိုဘုန်းကြီးကိုပေးခဲ့ပါတယ်အဲ့ဒီချိန်မှာဘဲဆရာတော်မှဆွန်းဆိုင်မှာလာစလာကပေးပြီးတော့ဆွန်းကြိုင်ဆွဲစားတဲ့ဆိုတာထုံးစံမရှိခဲ့ပါဘူးဒါပေမဲ့ဒကာကြီးဒကာမကြီးတွေကသူတို့ကုန်ကြခံပြီးတော့လုပ်ပါမယ်အဲ့လိုဖုံးပေးပါဒါပေမဲ့လို့ဘုန်းကြီးကလက်မခံခဲ့ပါဘူးတမိုင်းเจ้าမှာဘသူမှမရှိသေးတဲ့အခွင့်အရေးမျိုးကိုယူတယ်ဒါမျိုးလေးတန်ခါလောကမှာပြောခံမှာရှက်တယ်ပေါ့ဒါကြောင့်မို့ရှားတဲ့ခါပြောပါမယ်ခုတော့နေလို့ရပါသေးတယ်အဲ့တော့ဆုံးလာကမပေးပါနဲ့လူနဲ့နေပြောပါမယ်ဆိုပြီးတော့ဘုန်းကြီးကပယ်ချခဲ့ရတဲ့အစဉ်ရှိပါတယ်။မြားတောင်တိုက်စာလုတ်တဲ့အခါမှာတော့ဒကာကြီးတွေကအာယုံစုံအတွက်စီစဉ်ပေးတာလေးတွေကိုတော့ဒါမဖြစ်မနေလက်ခံပြီးတော့ပြီးဝန်သားစာမှုဝဲတွေဖြေဆိုခဲ့ရတယ်။ဒါပါလဲဆိုတော့အာဇာနည်ဖြစ်လာဖို့ကြိုးစားတဲ့အချိန်မှာပစ္စည်းလေးပါလိုအပ်တယ်။လိုအပ်တဲ့ပစ္စည်းကိုဘာမှမထောက်ထားပဲနဲ့ဆရာတော်တွေတောင်မှမရနိုင်တဲ့အခွင့်အရေးမျိုးကိုဘုန်းကြီးပေါ်မှာပေးခဲ့တဲ့ကျေးဇူးတရားလေးတွေဒီကျေးဇူးတရားတွေကြောင့်လည်းယနေ့အချိန်မှာထိုက်တဲ့လောက်ပညာရေးထိုက်တဲ့လောက်ပြည့်စုံပြီးတော့သာသနာတော်လုပ်တဲ့နေရာမှာထောက်ပံ့ဖြစ်ခဲ့တယ်ဆိုတာလေဒါလေးတွေကအမှတ်တရဖြစ်နေခဲ့တယ်ဒါတွေကဘာလဲဆိုတော့သာသမီတွေမြင်းမြစ်တွေကိုလည်းပဲတင်တို့လည်းသာသနာအာဇာနည်တွေပြုစုပြိုးထောင်တဲ့အခါမှာအောက်ခြေသိမ်းရန်စပြီးတော့ဒီလိုကျင့်ကြလို့တိုက်တွန်းတဲ့သဘောလေးတွေပါနေပါတယ်စာလိုဟာစောစောပြောသူတို့ပူဇော်ထိုက်သူကိုပူဇော်ခြင်းသည်မင်္ဂလာမြည်ဤဒါလောင်းနဲ့ရက်မနေဒါကြောင့်မင်းတို့လည်းပူဇော်ထိုက်တဲ့ပုဂ္ဂိုလ်ကိုတွေ့ရင်ပူဇော်ကြတိုက်တွန်းမိသားဖြစ်သွားတယ်ခုလည်းပဲမိဘနှစ်ပါးရဲ့အပြုမူတွေဟာသာသမီတွေမြည်မြစ်တွေကိုမင်းတို့သာသနာပြုလုပ်တဲ့နေရာမှာငါတို့ဒီလိုဒီလိုလုပ်ခဲ့တယ်ဒါကြောင့်တင်းတို့လည်းပဲသာသနာနဲ့ပတ်သက်လာရင်ကြိုးစားပြီးတော့ဆောင်ရွက်ကြလို့သာသမီတွေမြည်တွေမြစ်တွေဆွေမျိုးတွေလူငယ်တွေကိုတိုက်တွန်းမိသားဖြစ်တယ်အဲ့လိုဖြစ်စေခြင်းတဲ့အတွက်ဒါအမှတ်တရအနေနဲ့ကိုယ့်ရဲ့မိဘတွေဂုံကျေးဇူးကိုလည်းသိသွားအောင်ဒါရီယာငါတို့အတွက်တိုက်တွန်းနေတာပါလားလို့နှလုံးသားမှာလှုပ်ခတ်သွားအောင်ဒါမျိုးလေးတွေပြောပြခြင်းဖြစ်တယ်ပေါ့ဒါကဘုန်းကြီးတို့တစ်ချက်နောက်ပစ္စည်းလေးပါးနဲ့ထောက်ပံ့ပုံနဲ့ဆက်ပြီးတော့တခုတရိယာသေးတယ်ဘုန်းကြီးများဆက်ကြအကြောင်းတိုက်လက်ခံတဲ့အခြေအပေါ့အဲ့ဒီမှာဒကာကြီးဒကာမကြီးရဲ့အထူးသဖြင့်ဒကာမကြီးရဲ့လျှောက်ထားတယ်ဦးစင်းအတွက်တပီတော်တို့ကမန္တလေးမြို့မှာမြေရောတိုက်ရောစီစဉ်ပေးဖို့စီစဉ်ရှိပါတယ်တဲ့ဥစဉ်တကယ်လို့ဇကိုင်းမနေခြင်းဘူးဆိုလို့ရှိရင်မန္တလေးမှာစီစဉ်ပေးဖို့မြေတွေတိုက်တွေအလုံးစီစဉ်ပေးဖို့ကျောင်းတိုက်တိုက်ထောင်ပေးဖို့အစီစဉ်ရှိပါတယ်အဲ့တော့စိတ်ပါမှနေပါစိတ်မပါရင်မနေပါနဲ့လို့လျှောက်ခဲ့ဘူးတယ်အဲ့တော့ဘုန်းကြီးကအဲ့ဒီချိန်တော့ဗာပြန်ပြောခဲ့လေဆိုတော့တောင်မြို့မှာကနောင်ဆရာတော်ရဲ့မူဝါဒလေးတစ်ခုကိုပြောပြီးတော့ဒီကျောင်းတိုက်ကိုလက်ခံခဲ့တာတောင်မြို့ဆရာတော်ကြီးကပါလဲဆိုတော့ကြောင်းတဲ့ကြောင်းနေတဲတာဆရာတော်ကြီးကမရှိတဲ့နေရာရှားပါတဲ့နေရာဒါမျိုးခွင်းလွတ်တယ်ဒီလိုမှမဟုတ်ပဲနဲ့ဆိုရင်တော့ကြောင်းဟောင်းတွေကိုပဲပြန်ပြီးတော့ပြုပြင်ပြီးတော့ကြောင်းဟောင်းတွေကိုတိုးတက်လာအောင်စာသင်တိုက်ကြီးတွေဖြစ်လာအောင်စာသင်တိုက်တိမ်ခေါ်သွားတဲ့နေရာစာသင်တိုက်တွေဖြစ်လာအောင်လုပ်ပါဒါဆိုရင်ပြည်သူတွေအတွက်နိုင်ငံအတွက်မြေဆုံးရှုံးမှုလည်းတတ်တာတယ်အဲ့တော့ဒကာဒမတွေအတွက်ကုန်ကျမှုလည်းတတ်တာတယ်အဲ့တော့ကြောင်းတဲ့တီမဲ့အစားမြေတစ်တွေရှားပြီးတော့ကြောင်းတစ်ကြီးတွေလုံနေမဲ့အစာ ရှိနေတဲ့ကြောင်းတိုက်ကိုတိုးတက်အောင်လုပ်ပါကြောင်းထိုင်ပြီးတော့လုပ်ပါဒီဆုံးမဩဝါဒလေးကဘုန်းကြီးတို့ငငယ်လေးတွေကနာခံခဲ့ရတော့ဒကမာကြီးတွေဒကာကြီးတွေကိုပြောပြရတယ်ဦးစင်ကတော့ကြောင်းတိုက်အဟောင်းဖြစ်တဲ့မြတ်စัจ java ကိုလက်ခံပြီးတော့စာတင်တိုက်လုပ်ကြည့်ခြင်းသေးတယ်တကယ်လို့လုံးဝတာအဆင်မပြေမှဒကာကြီးတို့ဒကမာကြီးတို့လှူတဲ့ကြောင်းတက်ကိုလှုပ်ခြင်းတယ်ဖြစ်နိုင်ရင်တော့ကြောင်းတက်ကိုမလှုပ်ပြရခြင်းနဲ့တောင်မျိုးခံတော်ဆရာတော်ကြီးကဒါမျိုးတွေယူဝါဒရှိတယ်။ကြောင်းတက်ကန်းတက်တီးတယ်။ကြောင်းဖြစ်ယုံပဲရှိတယ်။စာသင်သားတွေအတွက်သာသနာအတွက်သိအကျိုးမများဘူး။ကြောင်းကန်တိုးယုံပဲရှိတယ်ဆိုရင်ဆရာတော်ကြီးကမကြိုက်ပါဘူး။ဒါကြောင့်ကြောင်းတက်မလုပ်ပြရစေနဲ့။ခုလည်းမြတ်စัจ java ဆရာတော်ကကြောင်းဟောင်းကိုသာသနာပြုဖို့အတွက်ဖိတ်ခေါ်နေတယ်။အဲ့ဒါကိုပဲလုပ်ပြရစေဆိုပြီးဘုန်းကြီးကပယ်မြစ်ခဲ့ပါတယ်။အဲ့တော့ကြောင်းနဲ့ပတ်သက်လို့လေတခါကြီးတခါမကြီးတွေကအားလုံးလူလေသေးမရှိဘူးဆွမ်းနဲ့ပတ်သက်လို့လဲစောစောကပြောသလိုလက်ကပေးပြီးတော့ဘဲဆရာတော်မှမစီစဉ်ခဲ့တဲ့အချိန်ကလေးကဦးစင်းပေါ်မှာဘုန်းကြီးပေါ်မှာအဲ့ဒီလိုပြည့်စုံအောင်လုပ်ပေးခဲ့ပါတယ်တင်ငန်းနဲ့ပတ်သက်လို့လဲပဲဒါစပေါ်ကလေးကတင်ငန်းအကောင်းနေပဲလှူခဲ့တယ်ညက်နဲ့တင်ငန်းလှူတယ်ဆိုတာထုံးစံမရှိခဲ့ပါဘူးအဲ့တော့စေပစ္စည်းနဲ့ပတ်သက်လို့ကြံပါရင်မကောင်းရင်လာခေါ်ပြီးတော့အကုန်လုံးလုပ်ပေးခဲ့တယ်အဲ့တော့ကြောင်းထီလှုပ်ပေးပါတယ်ဆိုတော့ဒါရီယာတော်တော်ကိုပဲမေတ္တာစေနာကြီးမားခဲ့တယ်ဒါရီယာလည်းနောင်လာနောက်သားသာသမီတွေတူတွေတူမတွေမြေမြစ်တွေအတွက်ဒါရီယာတိုက်တွန်းနေတယ်သင်တို့သာသနာပြုရင်ဘယ်လိုလုပ်မလဲဒါရီယာကိုယ့်ရဲ့အပြောဆိုအမူအရာတစ်ခုစကားတစ်ခွန်းတစ်ခုစာပေတစ်ခုဟာတိုက်တွန်းတဲ့သဘောလေးပါတယ်ကိုကသိအောင်ကြိုးစားဖို့နားလည်အောင်ကြိုးစားဖို့ပဲလိုတယ်တဲ့ဒါလေးတွေကလည်းအမှတ်တရလေးတွေပေါ့နောက်ဆုံးဘုန်းကြီးမြတ်စัจ java ကျောင်းတိုက်ပြောင်းလာတဲ့အခါမှာပါပြောလေဆိုတော့ကြောင်းဆောက်ခြင်းတယ်လို့ပြောတော့အဲ့ဒီချိန်တော့စကိုင်းကရေရလဲရှားဆုံးရလဲပဲခန့်လို့အဆင်မပြေနောက်ဆုံးဘုန်းကြီးအနေနဲ့ဒီကြောင်းတိုက်ကြီးကိုစွန့်ပြီးတော့မူလရည်ရွယ်ချက်ဖြစ်တဲ့တိတိလင်ကသွားပြီးတော့ပညာသင်ဖို့ကြီးစိတ်တွေကပေါက်နေတဲ့အချိန်မှာဒကမာကြီးကကြောင်းဆောက်ခြင်းတယ်လို့ပြောတော့ဒကမာကြီးမဆောက်ပါနဲ့နေဖို့မသေးချင်စကိုင်းပြောကိုမပြောပါဘူးစကိုင်းကရေလဲပဲရှားတယ်ဆုံးရလဲပဲခန့်လို့မရဘူးရှားတယ်ဒီလိုရှားပါတဲ့နေရာမှာတပည့်တွေမွေးလို့တော့ဖြစ်မယ်မထင်ဘူးအဲ့တော့တိတိလင်ကသွားပြီးတော့ပညာသင်ကြားခြင်းနဲ့စိတ်တွေပေါက်နေပါတယ်ဒါကြောင့်ကြောင်းမဆောက်ပါနဲ့ဆိုတော့တက္ကမကြီးကမျက်ရည်တွေကျပြီးတော့ငိုရှာခဲ့ပါတယ်အဲ့တော့ဘုန်းကြီးအနေနဲ့လည်းပဲဘာဖြစ်လို့လက်မခံတာလဲဆိုတော့ကိုကကြောင်းဆောက်ဖို့လက်ခံပြီးကြောင်းကြီးဆောက်ပြီးမှမနေနိုင်ဘူးဆိုရင်ကြောင်းကြီးအလကားဖြစ်သွားမှလည်းစိုးရိမ်ခဲ့ပါတယ်အဲ့တော့ဒါလောက်ဆိုလို့ရှိရင်ပစ္စည်းလေးပါးနဲ့ပတ်သက်လို့အာဇာနည်ဖြစ်အောင်ထောက်ပံ့ခဲ့တာလေးတွေမြတ်စွာဘုရားလည်းပဲရဟန်းတော်တစ်ပါးအာဇာနည်ဖြစ်ဖို့ဆိုရင်ပစ္စည်းလေးပါးထိုက်လျောက်ပြည့်စုံမှအာဇာနည်ဖြစ်နိုင်တယ်ဒါမျိုးဟောခဲ့တယ်အဲ့တော့ဒါတွေကိုဒကမာကြီးတွေအနေနဲ့ဒီတရားကိုမသိတော့မှကျင့်သုံးခဲ့တာကတော့စာပေနဲ့မြတ်စွာဘုရားရဲ့တရားတော်နဲ့ညီညွတ်ပါတယ်ဆိုတာအားလုံးသာသမီတွေမြေမြစ်တွေအားလုံးတို့တူတွေတူမတွေဆွေမျိုးတွေလူငယ်တွေအားလုံးဘုန်းကြီးကသိအောင်တိပြီးတော့ဒါရီယာမိမိတို့ကိုလည်းပဲဒီလိုအခြေအနေမျိုးဖြစ်အောင်ကြိုးစားကြလို့တိုက်တွန်းတဲ့သဘောလေးတွေပါတယ်။ဒါမျိုးလေးသိအောင်ပြောပြခြင်းဖြစ်တယ်။ပုဂ္ဂိုလ်ရေးရမွန်းမွန်းတာချီကျူတာဒါမျိုးမဟုတ်ပါဘူး။ဒါရီယာကိုယ့်ကိုတိုက်တွန်းနေတဲ့သဘောလေးတွေသိထားဖို့ပြောတာပါ။ဒါကဘာလဲဆိုတော့ပစ္စည်းလေးပါးနဲ့ဆက်ပြီးတော့ပြောခဲ့တာ။နောက်ပညာရေးနဲ့ဆက်ပြီးတော့ဘုန်းကြီးတခုပြောမယ်ပညာရေးနဲ့ပတ်သက်လို့လေလူလေးသေးမရှိလောကီစာပေလောကုတ္တရာစာပေလောကုတ္တရာစာပေကတော့ဘုန်းကြီးယဟန်ဖြစ်တော့ပထမကြီးတန်းမအောင်သေးပါဘူးဒါပေမဲ့လို့အဲ့ဒီချိန်မှာတိပိတကပါဠိမြန်မာဗိဒံကြီးတွေဒါစာသင်သားတွေနဲ့မဆိုင်ဘူးဘုန်းကြီးကစာအုပ်မြင်လို့ရှိရင်မနေနိုင်ဝယ်ကျင်တာလိုကျင်တာဒီတော့ဒကာကြီးတွေတောင်မကြီးတွေကဘလို့ထုတ်လျှောက်လဲဆိုတော့အရှင်ဘုရားဘေစာဥတော်ဖြင့်မရှိလို့မကြည့်လည်ရဘူးလိုချင်ရဲ့နဲ့မရဘူးဆိုတာမရှိပါစေနဲ့အရှင်ဘုရားလိုချင်တဲ့စာဥပြောပါဒီလိုလိုကုံကျင်တဲ့လောက်ကုံပါစေဒါမျိုးလျှောက်တယ်အဲ့တော့ဘုန်းကြီးကလည်းပဲသဘောကျပြီးတော့ရန်ကုန်စာဖြေသွားတဲ့အခါကိုနဲ့မဆိုင်ကြီးမဲ့တိပိတကပါဠိမြန်မာဗိဒံဆိုတာခုချိန်မှာအတွဲ20ကျော်ထွက်နေပါပြီအဲ့ဒီကလေးရရတဲ့လောက်ဝဲဝဲလာခဲ့တာမြန်မာဆွဲဆုံးကျမ်းမြန်မာဆွဲဆုံးကျမ်းကြီးတွေဆိုလဲ15တွဲလောက်ရှိတယ်အဲ့ဒီချိန်ကလေးကတကယ်ဒီကမကြီးတွေကကိုနဲ့မဆိုင်မိမဲ့စာမှုပွဲနဲ့မဆိုင်မိမဲ့လှူဒန်းခဲ့တယ်တခုမညိုညင်ခဲ့ဘူးအဲ့တော့လောကုတ္တရာစာပေနဲ့ပတ်သက်လို့ရှောက်ထားတဲ့စကားအရှင်ဘုရားဘေစာဥတော်ဖြင့်မရှိလို့မကြည့်လိုက်ရဘူးဘေစာဥတော်ဖြင့်မရှိလို့ သိပ်ပြီးတော့အဆင်မပြေဖြစ်သွားတယ်ဒါမျိုးမဖြစ်ပါနဲ့တဲ့ရှင်ဘုရားလိုအပ်တဲ့စာအုပ်မှန်တယ်မြလှူပါမယ်ဒီဝန်ခံတဲ့အတိုင်းလေလှူဒန်းခဲ့တယ်ဘုန်းကြီးတသက်တာမှာဘုန်းကြီးကင်ခဲ့တဲ့စာအုပ်တွေအများစုကတခါကြီးတခါမကြီးတွေလှူဒန်းခဲ့တဲ့စာအုပ်တွေပဲအများစုဖြစ်ခဲ့တယ်ပေါ့ဒါလည်းပဲသာသနာအလုပ်လုပ်တဲ့နေရာမှာအင်မတန်မှအထောက်ပံ့နေအများကြီးဖြစ်ခဲ့တယ်ဒီလိုခြေဒီစာပေတက်အောင်တင်နိုင်ခဲ့တာဒီထောက်ပံ့နေနောက်တစ်ချက်ကလောကီစာပေနဲ့ပတ်သက်လို့လောကီနဲ့စာပေနဲ့ပတ်သက်လို့လည်းပဲအရှင်ဖေကမဆိုင်တာတွေဖတ်နေတာပဲမပြောပါဘူးဘုန်းကြီးကိုအိမ်လာလို့ရှင်ဘာလုပ်လဲမောင်သက်ထွန်းကိုကားနဲ့လူရုပုံနှိပ်တိုက်လူရုစာအုပ်ဆိုင်ကိုပို့ခိုင်းတယ်တခါတည်းရင်နဂါတို့ဘာတို့ပို့ခိုင်းတယ်အဲ့မှာဘုန်းကြီးကကိုလူချင်းနဲ့စာအုပ်တွေရှာတယ်နိုင်ဝက်လောက်ရှာပြီးတဲ့ကမှာမောင်သက်ထွန်းကနေပြီးတော့နောက်ကနေငွေရှင်းရှင်းပြီးတော့ပေးတဲ့အလေးရှိတယ်အဲ့တော့ဘလူစာအုပ်တွေဝယ်တာလဲတခွန်မမေးပါဘူးအဲ့တော့ဘုန်းကြီးအနေနဲ့ရှေးတုန်းကဝတ္ထုတွေလည်းဝယ်တာပဲနောက်ပြီးတော့ဆောင်းပါးတွေလည်းပဲဝယ်တာပဲလောကီကြီးနဲ့ပတ်သက်တဲ့စိတ်ပညာစာအုပ်တွေလည်းဝယ်ဖြည့်ပြီးတော့ဖတ်ဖြစ်ခဲ့တယ်အဲ့ဒီအကျိုးဆက်တွေကယခုမြတ်စွာဘုရားမှာစာကြည့်တိုင်းဆိုတာအဲ့ဒါကအခြေခံလာခဲ့တာပါအဲ့တော့လောကီစာအုပ်နဲ့ပတ်သက်လို့လည်းပဲကားနဲ့လိုက်ပို့တဲ့စာအုပ်ဆိုင်ရှင်ဖျားဘာတွေဝယ်တာလဲဒါတွေကမသိတော့ဘူးတခွန်မပြောဘူးအဲ့တော့မောင်သက်ထွန်းကိုမှာလိုက်တယ်လိုချင်တဲ့စာအုပ်ယူပါစေကုန်ကြသလောက်ရှင်းခဲ့အဲ့ဒါမျိုးနဲ့လုတ်ခဲ့တာအဲ့တော့ဘာဖြစ်လာလဲဆိုတော့ဘုန်းကြီးမှာလောကီအသိဉာဏ်လေးတွေလည်းပြင်ပမှာမတွေ့ထရပါပေမဲ့စာပေရတဆင့်သိလာရတယ်အဲ့တော့ကြောင်းတိုင်မှာအုတ်ချုပ်ရည်တွေထိုက်တဲ့လောက်နားလည်လာတယ်စိတ်ပညာနားလည်တော့ကိုယ်ဉာဏ်လေးတွေကိုစုံမတဲ့အခါအထောက်ပံ့တွေဖြစ်လာခဲ့တယ်လောကုတ္တရာပညာလည်းပဲထိုက်လျောက်တက်တော့သာသနာမှာအလုံးလုံးနိုင်ခဲ့တယ်ဒါတွေကဘာလဲဆိုတော့စာအုပ်စာပေနဲ့ပတ်သက်လို့မငင်မညူပဲနဲ့အာလုံးလိုတဲ့မြတ်လုတ်ပေးခဲ့လို့ဆိုတာဒါလေးတွေကကျေစုတရားလေးတွေမြင်နေရတယ်ပေါ့ဒါကြောင့်မို့ဒီစာဥ္စာပေတွေပြည့်စုံခဲ့တဲ့အတွက်ယနေ့မြတ်စွာဘုရားကျောင်းတိုင်မှာတန်ဃာတော်ရှင်မြတ်တွေဟာစာပေနဲ့ပြောပြီးတော့ဥဒတိုင်းပြင်ပတ်ထွက်တာတော်တော်ကြီးကိုရှားပါပါတယ်လက်ဖေးဆိုင်ထိုင်တာမရှိဘူးကိုယ်စာကိုသင်ပေးတဲ့အတွက်ကိုယ်စာကိုကြိုးစားတဲ့အတွက်ယနေ့မြန်မာနိုင်ငံမှာပညာရေးလောကမှာအတိုင်းအတာတစ်ခုထိတော့ထိပ်ပိုင်းရောက်လာခဲ့တာအဲ့ဒါဘာလဲဆိုတော့ဒီစာဥ္စာရန်တွေရှိနေတဲ့အတွက်စာအုပ်ထဲမှာပျော်နေတဲ့အတွက်ဒါလေးတွေကဖြစ်သွားတာဒါလေးကလည်းပဲတစ်ချက်နောက်ဆုံးတစ်ချက်ဘုန်းကြီးသတိရတာလေးဘာပြောခြင်းလဲဆိုတော့စာမေးပွဲနဲ့ပတ်သက်လို့ပြောခဲ့တာလေးတစ်ခုကိုနောက်ဆုံးပြောလိုက်မယ်စာမေးပွဲနဲ့ပတ်သက်လို့ဘုန်းကြီးကယဟန်၅ဝါရမှာဒီမန္တလေးမှာသူတို့အတိမတ်ပြုခဲ့တဲ့တကြတရားပြီးအောင်သာစာမေးပွဲယဟန်၅ဝါ25နှစ်မှာပြီးခဲ့တယ်ပေါ့ပြီးခဲ့တဲ့အခါဘုန်းကြီးကဒကမာကြီးတွေကိုတောင်းဆိုတယ်ဘာလဲဆိုတော့တိပိတကဒရာစာမေးပွဲဖြေဖို့မတိုက်တွန်းပါနဲ့တော့ဦးစင်းဘာလုပ်ချင်တယ်လဲဆိုတော့အင်္ဂလိပ်စာသင်ချင်တယ်ရွာမှာဆရာဦးကျော်ထေးတို့ကရှစ်တန်းအောင်လက်မှတ်လေးတွေလုပ်ပေးမယ်ဖြေမလားဒါမျိုးမေးတော့ဖြေမယ်လို့ဦးစင်းကကြေပေးခဲ့တာအဲ့တော့လော်ကီစာမေးပွဲအင်္ဂလိပ်စာတွေတက်ချင်တဲ့အတွက်ခွင့်ပြုပါဒါမျိုးသွားပြီးတော့နောက်ဆုံးတောင်းဆိုတယ်တိပိတကဒရာစာမေးပွဲဖြေပါအောင်လို့မတိုက်တွန်းပါနဲ့တော့တိပိတကဒရာစာမေးပွဲဆိုတာစာပေရတော့ဒါတွေပဲပြန်လေးလာတာအလွတ်အာကုန်ကြီးကျရတာအဲ့တော့ဝါသနာပါတဲ့ဒီအင်္ဂလိပ်စာတက္ကတစာပေလေးတွေသင်ခြင်းတယ်လောကီစာမေးပွဲကိုလည်းရှစ်တန်းကနေစဖြေခြင်းတယ်ဆိုတော့အဲ့တော့တက္ကမကြီးကတော့ဘာမှမပြောပါဘူးတက္ကမကြီးကဘာလျှောက်လဲဆိုတော့အရှင်ဘုရားတဲ့တပည့်တော်ကလည်းပြန်ပြီးတော့တောင်းဆိုခြင်းပါတယ်အရှင်ဘုရားအင်္ဂလိပ်စာသင်ခြင်းတာကိုသင်မှာမသင်မှာနဲ့လို့မတားပါဘူးတိပိတကဒရာစာမေးပွဲလည်းမဖြေခြင်းမဖြေပါနဲ့တော့တဲ့တခုတောင်းဆိုကျင်တာကအရှင်ဘုရားလောကီရှစ်တန်းတွေတော့မဖြေပါနဲ့စာပဲတင်ပါအရှင်ဘုရားလူထွက်သွားမှာစိုးလို့ပါတဲ့ငမားမှာဘွဲတွေရပြီးတော့ BA တွေ B BE တွေရပြီးတော့လူထွက်သွားတဲ့ဘုန်းကြီးတွေအများကြီးရှိခဲ့ပါတယ်အဲ့တော့ရှင်ဘုရားအနေနဲ့လောကီစာမေးပွဲကိုတော့မဖြေပါနဲ့ဒီတခုကိုတော့တောင်းဆိုပါတယ်အင်္ဂလိပ်စာပေနဲ့အင်္ဂလိပ်စာပေနဲ့တက္ကတစာပေဒါကိုတင်ပါတင်လို့ရပါတယ်တိပိတကတရားစာမေးပွဲလည်းမဖြေချင်တော့ဘူးဆိုရင်ရပါတယ်လောကီစာမေးပွဲဖြေပြီးတော့လောကီဘွဲ့တွေကိုတော့မယူပါနဲ့ဒါလေးတစ်ခုကိုတောင်းဆိုခဲ့တယ်အဲ့မှာအပေးယူတဲ့ပြီးတော့ဘုန်းကြီးကအင်္ဂလိပ်စာသင်ခဲ့တယ်တက္ကတာသင်ခဲ့တယ်ဒါပေမဲ့လို့ခွန်နဝါရမှာမြတ်စွာဘုရားဆရာတော်ကကြောင်းအပ်လိုက်တဲ့အခါမှာဒီပညာရေးရလည်းပဲလမ်းဆုံးတီတော့မရောက်ခဲ့ဘူးတဝက်တစ်ပြက်နဲ့ပြတ်သွားခဲ့ရတယ်ပေါ့ဒါလေးတွေကဘာလဲဆိုတော့ဒကာကြီးတွေဒကာမကြီးတွေနဲ့ပတ်သက်ပြီးတော့ဘုန်းကြီးစိတ်ထဲမှာအမြဲတမ်းကျေးဇူးတင်နေရတာဒဂါကြီးတွေဒဂမကြီးတွေရဲ့အခန်းကဏ္ဍမရှိခဲ့ဘူးဆိုရင်ဘုန်းကြီးမှဒီလိုအခြေအနေရောက်ပါမလားဒါလေးစဉ်းစားခဲ့တာလူရစာအုပ်လောကီစာအုပ်လို့လောကုတ္တရာစာအုပ်လို့ဖြည့်စီပေးခဲ့တယ်ဆုံကုန်တဲ့ပတ်သက်လို့လ လာကပေးပြီးတော့ထိလှုပ်ဖို့စီစဉ်ပေးခဲ့တယ်။ကျောင်းနဲ့ပတ်သက်လို့လည်းပဲကျောင်းတိုက်ကြီးတွေထောင်ပေးမယ်။ကျောင်းမြေတွေလှုပ်ပေးမယ်။စီစဉ်ပေးခဲ့တယ်။ညဆက်ကြရောက်တော့လည်းပဲကျောင်းဆောက်လုပ်မယ်။အကုန်လုံးလှုပ်ပေးခဲ့တယ်။အဲ့တော့အားလုံးဟာဘုန်းကြီးဒီအချိန်ရောက်အောင်ပညာတက်ပြီးတော့စိတ်တက်လေးတွေထိုက်လျောက်စာပေကိုကျောင်းပြပြီးတော့မြင့်လာခဲ့တာ။အခွင့်အရေးတွေကိုရသလောက်ယူခြင်းနဲ့စိတ်မရှိအောင်လောဘကိုထိန်းနိုင်ခဲ့တာဟာတရားတကားကြီးတွေတကမာကြီးတွေရဲ့ကျေးဇူးတရားတွေအများကြီးပါဆိုတာဒါလေးကိုဘုန်းကြီးကသိစေခြင်းတယ်။ဘာလို့သိစေခြင်းတယ်လဲ?စောစောကလို့ပေါ့။ဒီအဆုံးမလေးတွေကိုမိမိတို့နောက်တစ်ချိန်ဂွေလေးတွေဖွင့်ပြီးတော့ပြန်ပြီးတော့နားတိုင်းငါတို့ရဲ့မိဘဒီလိုသဘောရှိပါလား?ဒါလေးတွေကကိုယ့်ကိုတိုက်တွန်းနေတာမင်းတို့လည်းပဲ။ဒီလိုအကျင့်မျိုးရှိအောင်ကျင့်ကြ။ဒီလိုသိခါရှိအောင်ကျင့်ကြ။ယနေ့တကားကြီးဦးချစ်တို့တကမာကြီးတို့များမိတို့မောင်နှမကိုဆရာတော်ကြီးတွေကသီလနဲ့ပတ်သက်လာရင်ဒိဗိတော့ချီကျူးကြတယ်လို့ဒီမောင်နှမလောက်သီလစင်ကြယ်တာမျိုးမတွေ့ဘူးပေါ့လို့ပြောကြတယ်လို့ပဲမိမိတို့သားသမီးတွေမြေမြစ်တွေလက်ထက်မှာလည်းပဲကိုချင်းသီလနဲ့ပတ်သက်လို့ဒါမျိုးလေးတွေဖြစ်အောင်ကြိုးစားစီခြင်းလို့ငါတို့ကိုတိုက်တွန်းနေတာပါလားလို့သိစေခြင်းလို့ဒီเจ้าလေးတွေပြောတာပါအဲ့တော့မိဘယေရှုသိပါစေဆိုတာမိဘတွေကဒီလိုလောက်ပြသွားတာဟာကိုယ့်ကိုလမ်းညွန်သွားတာပဲအဲ့တော့မိဘကျင့်ဝတ်၅ပါးထဲမှာဘုန်းကြီးတို့မကောင်းမြတ်တာကောင်းရာညွန်လက်အတတ်တင်စီပေဝေနီရင်ထိမ်များခြင်းလင်ဝငါရင်ဖခင်မေတို့တာဒီ၅ပါးတွေကမကောင်းတာကိုတားမြစ်တာကောင်းတာကိုညွန်တာခုနဘုန်းကြီးပြောခဲ့တဲ့အကြောင်းအရာတွေဟာခုနကစောစောကအချက်နဲ့ချက်ပဲပါပါနီဝါရင်တိမကောင်းမှုမှမကောင်းတဲ့အရာမှတားမြစ်ဆုံးမကြကုန်၏ကလျာဏီနိဝါနိဝေတင်တိကောင်းတဲ့အရာတွေကိုအတုခိုးအောင်ကျင့်ပြအောင်ညွှန်ပြပြောဆိုကြကုန်၏ခုနကပြောခဲ့တဲ့အချက်တွေဟာတကယ်တော့သာသမီတွေမြေမြစ်တွေကိုညွှန်ပြနေတာမကောင်းတာမလုပ်နဲ့ကောင်းတာတွေဘလို့ဘလို့လုပ်ရတယ်ကိုယ်တိုင်လှုပ်ဆောင်ပြသွားတာအဲ့တော့မိမိတို့ကအတုယူတတ်ဖို့ကျင့်ကြံတတ်ဖို့ပဲလိုအပ်တယ်စောစောကဘုန်းကြီးတို့မင်္ဂလာမြင်းတို့ကြီးခြေခွင်သွားတာဟာမြင်းထိန်ဖြစ်တဲ့ပုဂ္ဂိုလ်ရဲ့ခြေခွင်တာကိုကြည်ပြီးတော့တူယူလို့မပြောပြင်မဲ့တူယူသွားခဲ့တယ်ဒါကြောင့်ခြေခွင်သွားခဲ့တယ်နောက်ခြေခွင်ယောဂပျောက်သွားတာလည်းခြေတော်ကောင်းတဲ့မြင်းထိန်ကိုအကြောင်းပြုပြီးတော့သူ့ကိုသွာလာတာတွေကိုကြည့်ပြီးတော့ခြေတော်ကောင်းခဲ့တယ်ဒီလိုပဲဘုန်းကြီးတို့ယနေ့မိမိတို့သာသမီတွေယက်တီနေနိုင်တာကိုယ်သိခါရှိရှိကိုခြင်းတရားကောင်းစွာနဲ့ယက်တီနေနိုင်တာလောကန်စားတော့နေနိုင်တာသာသနာအတွက်ထောက်ပံ့နေနိုင်တာသူများတွေလိုအကုသိုလ်မဖြစ်ဘဲနဲ့အတမွေးဝမ်းကြောင်းပြုတ်နေနိုင်တာမိဘကျေးဇူးတွေမိဘကနေပြီးတော့ဆုံးမခဲ့တာတွေမကောင်းတာတွေတားမြစ်ခဲ့တာကောင်းတာတွေညွန်ပြခဲ့တာဒီကျေးဇူးတွေတကယ်လို့ကိုယ်မှာမိဘနှစ်ပါးကိုယ်ကန္တာကနေကိုယ့်ဘဝကနေပင်နှုတ်လိုက်ရင်မိမိတို့မှာဘလို့ချင်းနေရောက်နေမလဲကိုမိဘကအဆင်မပြေဘူးဆိုရင်မဟုတ်တဲ့စိတ်တွေမွေးပြီးတော့မဟုတ်တာတွေလုပ်ပြီးတော့ချမ်းသာရင်ချမ်းသာနေခုတော့ရှိတဲ့စီစဉ်လေးနဲ့ချမ်းသာတယ်ငါတို့မဟုတ်တာဘယ်တော့မှမလုပ်ဘူးဒီလိုစိတ်သက်တွေကမိဘဆန်ကအမွေရတာမိဘတွေကပေးလိုက်တာတဲ့အဲ့ဒီလိုမကောင်းမှုကနေတားမြစ်ဆုံးမတာကောင်းမှုတွေကိုလှုပ်ဖြစ်အောင်ရှေ့ကနေစံပြပြင်းနဲ့လှုပ်ဆောင်သွားတာဒီကျေးဇူးနှစ်ချက်ကိုပဲဘုန်းကြီးတို့တကယ်တော့ဆက်လို့မကုန်ခဲ့ပါဘူးအဲ့တော့ဘုန်းကြီးတို့ဘုရားရှင်လက်ထက်ကဖြစ်ပျက်လေးနည်းနည်းပြောပြပေးမယ်အနာထပင်တထေးရဲ့အကြောင်းပေါ့နာထပင်တထေးရဲ့ဇနီးကပုံညာလက္ခဏာဒေဝီတဲ့သူကတော့နာမည်သိတဲ့လူရှားပါတယ်နာထပင်တထေးမှာဘုန်းကြီးတို့စာပေမှာရှိသလောက်တော့သာသမီ၄ယောက်ရှိတယ်ตา2ယောက်နဲ့သမီး3ယောက်သမီး3ယောက်ကတိတ်ပြီးတော့လိမ္မာရေးချရှိတယ်အကြီးဆုံးမဟာသူပတာလည်းပဲတန်ခဝေယဝိဇ္ဇလုံရင်နဲ့သောတာပန်အရိယာသူတော်စင်ဖြစ်သွားတယ်အိမ်အောင်ကြသွားတယ်သမီးလည်းဖြစ်တဲ့ສຸລາသူပတာလည်းပဲတန်ခဝေယဝိဇ္ဇလုံရင်နဲ့သောတာပန်အရိယာသူတော်စင်ဖြစ်သွားတယ်နောက်ပိုင်းတော့ဘာသာကြားနဲ့အိမ်အောင်ကြသွားသို့တော့ဘာသာကြားကိုဗုဒ္ဓဘာသာဖြစ်အောင်ပြန်ပြီးတော့ဆွမ်းဆောင်နိုင်ခဲ့တယ်နောက်တတိယသမီးဟာသူမနာဒေဝီတဲ့သူကလည်းပဲသောတာပန်တောင်မကောက်တက္ကရာကံအရှင်အရိယာသူတော်စင်ဖြစ်ပြီးတော့ငငယ်ရွယ်ရွယ်နဲ့အသက်ဆုံးပါသွားခဲ့တယ်အဲ့တော့သမီး၃ယောက်ကတော့တော်ဝင်သမီးတွေကြီးပဲအင်မတန်မှကိုကျင်သီလဖြူစင်တယ်အနာတပင်တထေးကြီးကလည်းပဲကြောင်းတကားကြောင်းမှာတိမ်ပေါင်း9400လောက်ကုန်ကြခံပြီးတော့ဇေဒဝန်ကြောင်းတော်ကြီးကိုဆောက်ခဲ့တဲ့ကြောင်းတကားကြောင်းတကားဖြစ်ရုံနဲ့မကောက်ဘူးသောတာပန်အရိယာသူတော်စင်ဖြစ်တယ်သမီး၃ယောက်ကလည်းဖြစ်တယ်ဒါပေမဲ့လို့သား၁ယောက်ကတော့အင်မတန်ဆိုးနေတယ်ဒီသားအတွက်နဲ့နာတပင်တထေးကြီးစိတ်မကောင်းဖြစ်နေရတယ်။သားကဘယ်လိုလဲဆိုတော့မိမိတို့ဆောက်ထားတဲ့ဇေတဝန်ကျောင်းကိုလည်းပဲမသွား၊ဖရာထံလည်းပဲမသွား။မြတ်စွာဘုရားအိမ်ကြွလာတဲ့အခါမြတ်စွာဘုရားထံတရားမနာခဝေဝေရရှောင်နေတယ်။တရားလည်းပဲမနာမြတ်စွာဘုရားထံလည်းမစည်းကပ် ဒါမျိုးနေလေးရှိတော့နာတပင်တထေကြီးစိတ်မကောင်းဖြစ်ရတယ်။ဩတဲ့ငါလူเจ้าတကာတောတပံဖះရှင်ရဲ့เจ้าတကာတယောက်လုံးဖခင်တယောက်လုံးရှိနေပါလေနဲ့ငါသားဒီအယူယူရင်တော့အဝီစီငရဲတော့ရောက်တော့မယ်။အဲ့တော့ငါလူပုဂ္ဂိုလ်မျိုးရှိနေပါလေနဲ့ငရဲရောက်တာဟာဖြင့်မသိတော့ဘူး။အဲ့တော့ငါဘလို့နီးလန်းတဲ့မြန်သားပေါ်မှာသူတော်ကောင်းဖြစ်လာအောင်ဆောင်ရွက်နိုင်ပါမလဲ။ဒါတပင်တထေစဉ်းစားတာနော်မိဘရဲ့တာဝန်ရှိတယ်။အဲ့တော့မိဘကကောင်းတာတွေလုပ်ပြီးမဲ့သားကဖခင်ထံမသွားဖခင်ရှင်အိမ်ကျွာလိုက်ရင်လည်းဖခင်နံမကတ်တရားမနာတန်ဃာတွေနံလည်းပဲမကတ်ခဝေးဝေးရဲ့ရှောင်းတဲ့ဝေယဝစ္စလည်းလုံမပြီးခရမ်းရိုင်းဖြစ်နေတယ်ပေါ့ဒီတော့ဝီစီငရဲကြနိုင်တယ်ငါလူเจ้าတကာတယောက်လုံးရှိနေပါလေနဲ့ငရဲကြတယ်ဆိုရင်လည်းမသိတော့ဘူးအဲ့တော့ငါသားကိုငါဘလို့စီယုံရပါမလဲနာတမင်တတိယမိဘရဲ့တာဝန်ဟာလောကီအမွေပေးယုံနဲ့မကြည်ပြွန်သေးဘူးသားသမီးတွေမလိမ္မာဘူးဆိုရင်ဒါမိဘတာဝန်ရှိနေတယ်ဒီလိုခံစားပုံရပါတယ်ဒီတော့သူသားအတွက်လိမ္မာရေးချရှိဖို့သူတော်ကောင်းဖြစ်ဖို့သူဟာစိတ်ကနေပြီးတော့တွေးနေတော့တနေ့နီလန်းတစ်ခုကြံစားပြီးတော့သူသားကိုပြောတယ်သူသားရဲ့နာမည်ကကာလာတဲ့ငါသားတဲ့เจ้าကိုသွားเจ้าကိုသွားပြီးတော့ဥပုသ်ဆောင်တရားနာခဲ့မင်းကိုမနဲ့လင်းလို့ပြန်လာလို့ရှိရင်ငါငွေတရားစုချမယ်ငွေတရားပေးမယ်အဲ့တော့တားပြတဲ့လူကအပေါင်းသင်းနေတယ်ငွေကလိုပုံပေါက်ပါတယ်ငွေတရားဆိုတာနဲတာမှတ်လို့အဲ့တော့ဂရီတောင်းတယ်ဖခင်တကယ်ပေးမှလားဟောတကယ်ပေးပါမယ်သုံးချိန်တိုင်းတိုင်းဂရီတောင်းပြီးမှမြတ်စွာဘုရားထံသွားတယ်ကြောင်းသွားတာပါပဲဘုရားထံတော့မရောက်ပါဘူးကြောင်းသွားပြီးတော့ဥပုသ်ဆောက်တည်ဥပုသ်ဆောက်တည်ပြီးတော့တရားနာတော့မသွားဘူးတနေရာရံမှာထိုးအိတ်နေတယ်အိတ်ပြီးတော့မနဲ့လင်းတဲ့အခါပြန်လာတယ်သူတို့ခေတ်ကဥပုသ်ဆောင်တဲ့အမျိုးသားတွေအကြောင်းမှအဲ့လေးရှိပုံရပါတယ်အဲ့တော့ကျောင်းပြန်လာတဲ့အခါမနှလင်းတော့နာဒမင်တတိယဟာငါသားဥပုသ်ဆောင်ပြန်လာခဲ့ပြီယာကူတွေမြန်မြန်ယူခဲ့ကြစားစရာတောက်စရာလေးခဲပွဲလေးတွေမုံလေးတွေမြန်မြန်ယူခဲ့ကြငါသားဥပုသ်ဆောင်လာတာအာတတေယောနဲ့နာဒမင်တတိယစီယုံတာဒါမဲ့သားဖြစ်တဲ့လူကတော့ငွေပေးပါငွေပဲတောင်းဆိုတယ်ငွေမပေးဘဲနဲ့စားစရာတောက်စရာတွေလာပြီးတော့ချတဲ့အခါမစားဘူးငွေမရရင်မစားဘူး။ तू လိုချင်တာငွေလိုချင်လို့ဥပုသ်ဆောင်ခဲ့တာ။ကုသိုလ်လိုချင်လို့မဟုတ်ဘူး။အဲ့တော့နာတပင်တတိယနောက်ဆုံးတော့သားရဲ့လက်ထက်မှာငွေတရားထည့်ပေးလိုက်ရတယ်။အဲ့တော့ငွေတရားကိုကြစ်ကြစ်ပေါအောင်ဆုပ်ပြီးမှ၊ကင်ပြီးမှသားဖြစ်တဲ့သူကယာကူတောက်တာတို့၊မုံစားတာတို့၊ထမင်းစားတာတို့လှုပ်တယ်တဲ့။နာတပင်တတိယအကြံမအောင်မြင်ရှာဘူးပေါ့။အဲ့တော့မိဘကောင်းဆိုတာဇွဲမလျှော့ဘူး။သားသမီးတွေဆိုးနေရင်ကောင်းအောင်ဘယ်လိုလုပ်ရမလဲ။ဒါကြောင့်မကောင်းမြတ်တာကောင်းရာညွန်လက်အတက်တင်စီပေဝေနီရင်ထိမ်များခြင်းလျင်ဝငါရင်ဖခင်မေတုတာတဲ့အဲ့တော့ထိမ်များပေတာတို့အမွေပေတာတို့အတက်တင်ပေတာတို့ဒါတွေကတော့မိဘတိုင်းလုပ်နေကြတယ်အဲ့တချို့မိဘတွေမေ့နေတာကဆိုနေတဲ့သားသမီးတွေကိုကောင်းအောင်ဘယ်လိုလုပ်ရမလဲနာတပင်တတိလူမလုပ်တတ်ကြဘူးကောင်းတဲ့အရာတွေကိုလုပ်အောင်ဘယ်လိုသင်ပေးရမလဲအခုနာတပင်တတိရဲ့သူသားဆိုးနေတာတွေကိုတားမြစ်တယ်မအောင်တော့မအောင်မြင်သေးဘူးကောင်းအောင်ကောင်းတဲ့ယာဒီကိုစိတ်ဝင်စားအောင်ဥပုသ်ဆောင်ခိုင်းနေမအောင်မြင်သေးဘူးနောက်တစ်ခါနီလန်းတစ်ခုပြန်ရှာလိုက်တယ်ရှာလိုက်တော့ဘယ်လိုလဲပြောလဲဆိုတော့ငါသားဒီတစ်ခါကြောင်းသွားပြီးတော့ဥပုသ်ဆောင်ပြီးတော့မြတ်စွာဘုရားထံကတရားတစ်ပုဒ်ကိုမှတ်မိအောင်နာခဲ့ပါမင်းတရားတစ်ပုဒ်ကိုမှတ်မိတယ်ဆိုလို့ရှိရင်ငွေတစ်ထောင်ပေးမယ်တဲ့ဟိုကလည်းပဲငွေတစ်ထောင်ဆိုတော့များလာပြီဒီတော့သွားမယ်သဘောတူသွားတယ်ဂရီဝန်ခံချက်တွေယူပြီးတော့ကြောင်းသွားကျောင်းသွားပြီးတော့ခါတိုင်းကလည်းဥပုသ်ဆောင်ပြီးတော့အိတ်ပြန်လို့မရတော့ဘူး။ तू ကငွေတစ်ထောင်လိုချင်တာဆိုတော့မြတ်စွာဘုရားတရားဟောတဲ့စီသွားပြီးတော့တရားတစ်ပုဒ်လောက်တော့ तू မှတ်မိအောင်လုပ်ရတော့မှာ။ဒီတော့မြတ်စွာဘုရားတန်သွားပြီးတော့တရားတစ်ပုဒ်ရရင်တော့အိမ်ပြန်မယ်ဆိုတဲ့စိတ်နဲ့တရားနာတာလိုချင်လို့နာတာမဟုတ်ဘူး။အဲ့တော့လိုချင်လို့နာတာမဟုတ်တော့မြတ်စွာဘုရားကလည်းပဲ तू အကြောင်းသိနေတော့မမှတ်မိအောင်ပထမတော့ဒိတ်ထံပြီးတော့မြတ်စွာဘုရားတရားဟောတယ်။ तू ဘလို့မှမမှတ်မိဘူး။ပြန်လို့လည်းမရအောင်။အဲ့တော့ကဲတေးသေးချာချာမှတ်သားမယ်။လေးလေးစားစားနာမယ်ဆိုပြီးတော့စိတ်ဆိုင်ပြီးတော့တရားတစ်ပုဒ်ကိုမှတ်မိအောင်ဆိုပြီးတော့နာယူလိုက်တာ။နာယူရင်းနာယူရင်းနဲ့တရားထဲမှာစိတ်ဝင်စားပြီးတော့နောက်ဆုံးမှာဝိပဿနာရှုမှတ်ပွားများလိုက်တာ။တထိုင်နေနဲ့သောတာပန်ဖြစ်သွားတယ်တဲ့။တရားသူတရားမြတ်ကိုယာသွားပြီ။ဘုန်းကြီးတို့တရားသူတရားမြတ်ကိုယာသွားတဲ့ပုဂ္ဂိုလ်တယောက်ဟာဘာလဲဆိုတော့အင်မတန်ကောင်းတဲ့အရာတာတစ်ခုကိုစားဘူးတဲ့ပုဂ္ဂိုလ်ကကြံတဲ့အစားအစာတွေကိုမမမောတော့တယ်လို့ပဲတရားရတာသိလိုက်ပြီဆိုတော့ကြံတဲ့ရတာတွေသူမေ့သွားပြီငွေလည်းပဲလိုချင်စိတ်မရှိတော့ဒီတော့မြတ်စွာဘုရားအဲ့ဒီမနှက်လင်းတော့နာတပိန်တထေအိမ်ကိုဆွန်စားကြွရတယ်ပေါ့ နာတပင်တည်းရင်ကိုစွန်းစားကြွားတော့ကာလာလည်းပဲတန်ဃာရီရဲ့နောက်ကနေပြီးတော့လိုက်သွားတာအဲ့ဒီနေမှာတော့အိန္ဒြေတွေရလို့နာတပင်တည်းကြီးကကြည့်ပြီးတော့အင်းဒီနေ့ငါသားရဲ့အမှုရာတွေနှစ်သက်เสียကောင်းလိုက်တာကြည်လင်လိုက်တာစိတ်ထဲကကြည်နဲ့နေတယ်အဲ့တော့ထိုင်ပြီးတော့ဘုရားရှင်ကဆုံးဖုံးပေးတော့ကာလာလည်းတနေရာမှာထိုင်ပြီးတော့သူ့အတွက်ရလာတဲ့ရာဂူလေးတွေဗာလေးတွေတောက်တယ်ပေါ့တောက်တော့သူ့စိတ်ထဲမှာအင်းဒီနေ့ငါရဲ့ဖခင်ကြီးကမြတ်စွာဘုရားရှိမှငွေမပေးရင်ကောင်းပါပဲငါဥပုသ်ဆောင်တရားနာတာငွေလိုချင်လို့နာတာဆိုတာကိုဘုရားရှင်ရှိမှဖုံးကွယ်ပေးရင်ကောင်းပါပဲဆက်เสียကောင်းလိုက်တာငါဘုရားရှင်ရှိငွေမပေးပါစေနဲ့အဲ့တော့ကြည့်နော်အရာသာဆိုတာကတရားရာသာတည်သွားပြီဆိုရင်ငွေရတာတွေမလိုအပ်တော့ပစ္စည်းဥစ္စာချမ်းသာကာမဂုဏ်ချမ်းသာဒီချမ်းသာတွေကိုမမှန်မောတော့ဘာဖြစ်လို့လဲတရားရာသာကိုသူတည်သွားခဲ့ပြီအဲ့တော့ဘုန်းကြီးတို့ယနေ့ခေတ်မှာစဉ်းစားကြည့်ငွေရဖို့အတွက်မတရားလိမ်ညာပြောဆိုနေကြတယ်ဟန်နေပန်နေလုပ်နေကြတယ်ဘာဖြစ်လို့လဲကောင်းတဲ့တရားရတာမတည်သေးလို့ပေါ့ကောင်းတဲ့တရားရတာမတည်တော့ငွေရတာကိုပဲချမ်းသာတဲ့ရတာကိုပဲကောင်းလာပြီလို့ထင်ပြီးတော့မဟုတ်တာတွေပြောမဟုတ်တာတွေဆိုတယောက်နဲ့တယောက်ဟန်နေပန်နေနဲ့မောင်နှမချင်းချင်းပေါ်မှာမတရားသဖြင့်လုပ်နေကြတာဒါဘာဖြစ်လို့လဲတရားရတာမတည်သေးလို့အဲ့တော့တချို့ယာရုအနာအတွက်လောက်ကြတဲ့ရေတရားတွေချီရတယ်။ဘာဖြစ်လို့လဲ?ယာရုအာနာလိုချင်လို့ယာရုအာနာမြဲဖို့လက်တွေထိုးကြတယ်။ဒါဘာဖြစ်လို့ဒီယာရုအာနာကိုမမောနေတယ်လဲ?တရားရတာမတည်သေးလို့။ခုကာလကတော့တရားရတာကိုတည်သွားခဲ့ပြီ။သောတာပန်ဖြစ်သွားခဲ့ပြီ။ဒီတော့ငါရဲ့ဖခင်ကြီးကဖျားရှင်ရှိငွေမပေးရင်ကောင်းပါပဲ။သူငွေပေးမှာကိုရှက်လာပြီ။အဲ့တော့အရင်တုန်းကတော့ငွေကိုငန်းငန်းတက်ပြီးတော့ချမ်းသာတဲ့ရတာပျော်ရွှင်ခြင်းတဲ့ရတာတွေကို तू ခံစားခြင်းတာ။ခုတော့တရားရတာကသူနှလုံးသားထဲမှာဆွဲသွားပြီဆိုတော့တရားကိုပဲလိုချင်တော့တာငွေကိုမလိုချင်တော့ဒါလေးတွေကကြွားချချက်ဖြစ်သွားတာပေါ့အဲ့တော့ဒါတပင်တထေးကြီးကလည်းပဲဆွန်လည်းဖုံးပေးပြီးရောငါသားတဲ့သင်မနေ့ကတုန်းကလည်းပဲတရားနာတဲ့ကြောင်ဥပုသ်ဆောင်သွားတဲ့ကငွေပေးခဲ့တယ်ခုလည်းပဲတဲ့ဥပုသ်ဆောင်ပြန်ပြီးတော့တရားနာခဲ့တယ်ဟောဒီမှာငွေတထောင်ယူပါဆိုတော့ဟိုကညင်းဆိုတယ်မလိုချင်ပါဘူးဒီတော့ညနာတပင်တတိယမြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားတဲ့ဒီနေ့တပည့်တော်ရဲ့သားဖြစ်တဲ့ကာလရဲ့အမှုရာတွေကနှစ်သက်စရာကောင်းနေပါတယ်တမျိုးတစ်ပုံဖြစ်နေပါတယ်မြတ်စွာဘုရားဘာကိုတွေ့တယ်ဘာလဲလို့မြတ်စွာဘုရားမေးတော့မှန်ပါဗျာခရိုင်ကဆိုရင်တော့ငွေပေးပြီးတော့ဥပုသ်ဆောင်သွားပါဆိုရင်ပြန်လာရင်ငွေမရရင်ထမင်းမစားဘူးဒီနေ့တော့ပေးတာတောင်မှမယူဘူးဗျာတဲ့တပည့်တော်ရဲ့သားရဲ့အမှုရာတွေထူးခြားချက်တွေရှိနေပါပြီဆိုတော့မြတ်စွာဘုရားကတရားတစ်ပုံဟောခဲ့ပါတယ်ပထဗျာဧကာတိစီနတက္ကတကမဏိနဝါတပ္ပလောကတိပိစီနသောတာပတိဖလံဝရံပထဗျာတမေပင်လုံ၌ဧကာတိစီနဝါတဝူဒီပိုင်ဆိုရသောရှင်ပင်ဖြစ်ရခြင်းထက်၎င်းတက္ကတနက်ပြီသူကမဏိနဝါသွားရခြင်းထက်၎င်းတပ္ပလောကတိပိစီနလုံးစုံသောလောကကိုဆိုရသောဗြဟ္မာမင်းကြီးဖြစ်ရခြင်းထက်၎င်းသောတာပတိဖလံသောတာပတိမဖို့တရားတိသာဝရံကောင်းမြတ်လာပါပြီဤတိသို့ဘဂဝါသုံးလောကဒုဒ္ဒရှင်တော်မြတ်ဗျာတိဤမံဂါဌံဤအစုံမဂါရတရားတော်မြတ်ကိုအာဟာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါပြီတတိအိမ်မှာမြတ်စွာဘုရားရှင်ကနာတပိန်တထေးမှုရှိတဲ့ပရိသတ်ကိုတထေးကြီးတဲ့သောတာပတိမတ်သောတာပတိဖူဒီတရားထူးတရားမြတ်ဟာတိတ်ပြီးတော့မြတ်တယ်မြင်မြတ်တယ်ဘလောက်ထိမြတ်တယ်ပထဗျာဧကာရေစီနာတဲ့တမြေပြင်းလုံးကိုဆိုရတဲ့စัจเจဝရိမင်းကြီးဖြစ်ရတာတဲ့မြတ်တယ်တဲ့ဘုန်းကြီးတို့စัจเจဝရိမင်းကြီးဆိုတာကစီစိန်နေဥစ္စာတွေယာရုတွေအာနာတွေမိဖုရားတွေအချံယံတွေနဲ့တင့်တယ်တယ်လို့တော့ဘာမှမသိတဲ့ပုဂ္ဂိုလ်တွေကထင်ရတယ်ဒါပေမဲ့လို့စัจเจဝရိမင်းကြီးမှာသေးရုံနဲ့သေပြီးရင်ပဋိသင်္ဍေနေရတဲ့ဒုက္ခနာရတဲ့ဒုက္ခအိုရတဲ့ဒုက္ခအိုပြီးရင်သေုံနဲ့သေပြီးရင်လည်းပဋိသင်္ဍေဒီအိုနာသေဆိုတဲ့ဆက်ဝိုင်းကြီးတွေကမလွတ်နိုင်ဘူးတဲ့အဲ့တော့သောတာပန်ဖြစ်သွားလို့ရှိရင်တော့တရားထူးတရားမြတ်တွေနှလုံးသားထဲမှာကိန်းအောင်သွားပြီကိလေသာ၁၀ပါးတွေကတက္ကာယတ္တိဝိသိကိစ္စကိလေသာတွေကုန်သွားပြီလောဘဒေါသကိလေသာတွေကြံတန်းတာတွေမရှိတော့ဘူးလောဘတော့ရှိသေးတယ်ကြံတန်းတဲ့လောဘမတရားတဲ့လောဘတွေမရှိတော့ဘူးအဲ့တော့ဒီလိုကိရိတာတွေနဲပါသွားတဲ့အတွက်တချို့ကုံသွားတဲ့အတွက်အလွန်ဆုံးသူဟာခုနှစ်ဘဝအပြင်ပို့ပြီးတော့ပဋိသင်္ဍေမနေရတော့ဘူးတဲ့ခုနှစ်ဘဝပြီးလို့ရှိရင်နိဗ္ဗာန်မျက်မှောက်ပြုတ်ပြီးတော့ အိုနာတိချင်းဆိုတာကင်းသွားမယ်ဒါကြောင့်စကြဝဠာမင်းစီစိမ့်တဲ့သောတာပတိမတ်သောတာပတိဖြစ်တဲ့ဆိုတဲ့တရားသူကမြတ်ပါတယ်တဲ့မြတ်စွာဘုရားကဟောခဲ့တာတက္ကတာကေမဏီနာဝါနှစ်ပြီ၆တက်ကိုရောက်ရတာတဲ့သောတာပန်ဖြစ်ရတာမြတ်တယ်တဲ့နှစ်ပြီ၆တက်ရောက်လည်းပဲဘလောက်ပဲတက်တန်းရှိရှိဒီနေ့သေရမှာပဲသေးပြီလို့ရှိရင်ကုသိုလ်ကံကုန်ရင်ငရေတတိဆန်ပိတ္တာသူတကယ်ဖြစ်ရမှာလူဖြစ်လည်းပဲလူနှုံလူမွယ်လူဆင်းရဲဖြစ်မယ်သေမယ်တတိယဖြစ်မယ်သေမယ်အဲ့တော့နှစ်ပြီ၆တက်ရောက်ရင်လည်းပဲသေခြင်းဒုက္ခတွေကမကင်းလို့ဘူးတဲ့သောတာပန်ဖြစ်ရင်အလွန်ဆုံးနောက်ထပ်ခုနှစ်ဘဝပဲပဋိသင်္ဍေနေပြီးတော့ခုနှစ်ဘဝပဲသေရတော့မှာခုနှစ်ဘဝပြည့်တယ်နဲ့သေခြင်းကင်းတော့မှာဒါကြောင့်သောတာပတိမတ်သောတာပတိဖို့နဲ့နှစ်ပြီဟာဘလို့မှနှိုင်းရှင်လို့မရပါဘူးမင်းမြဲတဲ့ဘလို့မှနှိုင်းရှင်လို့မရပါဘူးတတိယကြီးဆိုပြီးနာတပင်တတိယကိုဟောနေတာပါနောက်တကတဘာလောကဒီပိစေနာသောတာပတ္တိဖလံဝရံအဲ့တော့အလုံးလောကကြီးကိုဆိုရတဲ့မဟာဗျံမာကြီးဖြစ်တယ်ဗျံမာမင်းကြီးဖြစ်တယ်ဗျံမာမင်းတယ်လည်းပဲသောတာပန်ဆင်းရဲသားကပို့ပြီးတော့မြတ်တာပဲတဲ့ဗျံမာမင်းကြီးဖြစ်လည်းပဲသူ့ရဲ့တတန်ဘလောက်ပဲရှေးရှေးဒီနေ့သေရမှာပဲသေပြီးရင်ပဋိသင်္ဍေနေရမယ်ပဋိသင်္ဍေနေပြီးရင်အိုရမယ်နာရမယ်နာပြီးရင်သေရမယ်သေပြီးရင်ပဋိသင်္ဍေနေမယ်အိုနာသေဆိုတဲ့ဇဝင်းတွေကမလွတ်ဘူးကြားထဲမှာသတ္တမီတွေကြောင့်တောကဝန်နေရတဲ့ဒုက္ခတွေပရိဒေဝငိုကြွေးရတဲ့ဆင်းရဲမှုတွေနောက်ပြီးတော့ဒုက္ခကိုဆင်းရဲတာတွေဒေါမနတဆေဆင်းရဲတာတွေပရိဒေဝဒုက္ခဒေါမနတဥပါယတာတခါတရံဝန်နေလုံးလို့မေ့မျောပြီးတော့တက်သွားတဲ့ဒုက္ခတွေချစ်သူနဲ့ခွဲရတဲ့ဒုက္ခမချစ်သူနဲ့ပေါင်တင်ရတဲ့ဒုက္ခအဲ့တော့ဒုက္ခတွေများလိုက်တာအဲ့တော့ဘေဘွားပဲရောက်ရောက်အိုနာတိအိုနာတိဆိုတဲ့ဇဝင်းကမလွတ်ဘူးသောတာပန်ဖြစ်ပြီးသောတာပတိမတ်သောတာပတိဖို့မျက်မှောက်ပြုပြီးဆိုလို့ရှိရင်ကိလေသာတွေကလည်းပဲတက္ကရာတိဝိသိကိစ္စနှစ်ပါးလုံးဝကုန်သွားပြီကျန်တဲ့ကိလေသာလည်းကျန်တဲ့နာတွေမရှိတော့လိုတော့လိုခြင်းနဲ့မတရားတဲ့လောဘမရှိတော့ဒီတော့အပေတကားပိတ်သွားပြီငရေတတိဆန်ပိတ်တာသူတကယ်ဘယ်တော့မှမဖြစ်တော့ခုနှစ်ဘွားလွန်ဆုံးပြီးသွားပြီဆိုရင်အိုနာတိချင်းဆိုတဲ့ဒီဒုက္ခတွေကင်းရဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားတယ်ဒါကြောင့်မို့သောတာပတိမတ်သောတာပတိဖို့ဆိုတဲ့တရားသူသောတာပန်ဖြစ်ရခြင်းဟာလူပြည်မှာမြေပြင်မှာရှင်ပြင်ဖြစ်ရခြင်းတဲ့ဣကရမင်းကြီးဖြစ်ရခြင်းတဲ့မြတ်တယ်။နှစ်ပြည်ရောက်တဲ့ညက်ပြည်၆တက်ကိုရောက်ရတာတဲ့မြတ်တယ်။ဗြဟ္မပြည်မှာဗြဟ္မမင်းကြီးဖြစ်ရတာတဲ့မြတ်တယ်ဆိုပြီးမြတ်စွာဘုရားကနာတပင်တတိကိုတရားဟောလိုက်ပါတယ်။အဲ့တော့ဘုန်းကြီးတို့ကာလာလည်းပဲသောတာပန်ဖြစ်သွားတော့အားလုံးကိရတာတွေနေပါပြီးတော့ငြိမ်းချမ်းတဲ့တိမ်မွေးတဲ့သာသမီတယောက်ဖြစ်သွားတယ်တဲ့ဒါပါလဲဆိုတော့နာတပိန်တထေးရဲ့ဂျေဇူးမိဘရဲ့ဂျေဇူးမိဘကကြောင်တကာတောတာပန်နောက်ပြီးတော့သာသမီကိုလည်းပဲမကောင်းမြတ်တာကောင်းရညွန်လဲသူ့ရဲ့ဆိုးနေတဲ့အကျင့်တွေဒါမြစ်ပေးတယ်ကောင်းတဲ့အကျင့်တွေရောက်သွားအောင်ငွေပေးပြီးတော့ဥပုသ်ဆောင်ခိုင်းတယ်အဲ့ဒီဂျေဇူးတွေကြောင်ကာလဟာဘုန်းကြီးတို့အပေတကားကြီးပိတ်သွားပါပြီဘယ်တော့မှငရေဖြစ်တယ်တရိစံကြာဖြစ်တယ်အသူတကယ်ဘုံရောက်တယ်ပိတ္တာဘွားရောက်တယ်ဘယ်တော့မှမဖြစ်နိုင်တော့လူပြည်နဲ့ပြည်မှာခုနှစ်ဘွားပြီးရင်သူဟာနိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့တည်ခြင်းကင်းသွားမယ်တဲ့ဒါပါလဲဆိုတော့မိဘရဲ့ဂျေဇူးအဲ့တော့မိဘရဲ့ဂျေဇူးတွေဘုန်းကြီးအကုန်လုံးမပြောဘူးနော်ဟောဒီမကောင်းတာကိုတားမြစ်တာကောင်းတာကိုညှို့ပေးတာဒီဂျေဇူးနှစ်ခုလေးနဲ့ကိုပဲမိမိတို့မှာဂျေဇူးတရားတွေအများလာပါပြီယနေ့ဘုန်းကြီးတို့သာသမီတွေဖြစ်ကြတဲ့မာတင်တို့မောင်တထွန်းတို့ပြန်ပြီးတော့စဉ်းစားကြည့်မိမိတို့ဒီမိဒီဘဒီပဝန်းကျင်မှာဖြစ်ရတဲ့အတွက်မိမိတို့ဒီလိုမကောင်းမှုတွေကမှရှောင်ကျဉ်နိုင်တယ်ချမ်းသာအောင်မဟုတ်တာတွေမလုပ်ဖြစ်တော့ကုသိုလ်တရားတွေကိုမိမိတို့မိဘတွေလှုပ်သွားခဲ့တဲ့ကုသိုလ်တွေကိုဆက်လက်ပြီးတော့လုပ်ကြမယ်။တိမ်ပြင်းမှုဒါတွေလည်းပဲရည်မှန်းချက်ရှိတယ်။စီးပွားရေးတည်ရင်တက်တယ်လို့လုပ်ကြမယ်။ကိုချင်းသီလနဲ့ပတ်သက်လို့ငတ်တယ်ရင်သေပေးစီမဟုတ်တာတော့သူများဥစ္စာတော့မခိုးဘူး။သူများတတ်တော့မတတ်ဘူးဒီလိုစိတ်တက်နေတွေဖြစ်တာမိဘတွေရဲ့တုံ့တင်မှုကြောင့်ဒါကြောင့်မိဘတွေရဲ့မကောင်းတာကတားမြစ်တာကောင်းတာကိုညှို့ပြတာဒီနှစ်ချက်ကလေးနဲ့ကိုပဲမိဘဂျေဇူးဟာဆက်လို့မကုန်ပါဘူးလို့ဒါပြောချင်ပါတယ်အဲ့တော့ဘုန်းကြီးတို့အပေါ်မှာလည်းပဲဂျေဇူးရှိခဲ့တယ်မိမိတို့သားသမီးတွေမြေမြစ်တွေအလုံးဆွေမျိုးတွေအပေါ်မှာလည်းဂျေဇူးရှိခဲ့တဲ့တခါကြီးဦးထွန်းဝင်းရဲ့ဘဝတစ်ပါးသူပြောင်းသွားကွယ်လွန်ခြင်းတစ်နှစ်ပြည့်ထိမ့်မက်ကိုကြောင်းပြုပြီးယနေ့ဆောအားရှိသည်မြတ်တန်ဃာတော်ရှင်မြတ်တွေကိုဆုံးကတ်တယ်အာယုံဆုံးနေဆုံးအားလုံးလှုပ်သားတွေရောဝန်ထမ်းတွေရောဝိုင်းပြီးတော့ကတ်ကြတာမြေတွေရောနေဆုံးနေလဲကတ်တယ်နိုင်ကဆရာတော်တွေကိုမာတင်တင်ကန်လှူဒန်းပူဇော်တယ်နောက်ပြီးတော့ရက်ရွာမှာမိမိတို့ရဲ့အမွေဆံဖြစ်တဲ့စာကြည့်တိုက်လှုပ်ဖို့အတွက်ဆောအားရှိသည်မြတ်ဝိုင်းဝန်းပြီးတော့ပံပိုးလှူဒန်းကြတယ်ဆွေမျိုးတွေကလည်းပဲဝိုင်းဝန်းပြီးတော့လှူဒန်းကြတယ်ဒ ဒါတွေကဘာလဲဆိုတော့ဂျေဇူးတရားတွေကိုတက်နိုင်တယ်မြတ်သိတယ်သိတယ်မြတ်ဆက်တာတဲ့ဒါသူတော်ကောင်းလို့ဒီလိုဂျေဇူးတရားကိုဆက်သွားလို့ရှိရင်ဖျားရှင်စားတဲ့သူတော်ကောင်းတွေကဂျေဇူးတိဂျေဇူးဆက်ပြီးတော့ပါရမီတွေပြည့်ပြီးနိဗ္ဗာန်ကိုမျက်မှောက်ပြုတယ်လို့မိမိတို့လည်းနိဗ္ဗာန်ကိုမျက်မှောက်ပြုသွားနိုင်ပါတယ်ဒါကြောင့်ဒီကျင့်စဉ်ကိုဆက်လက်ကျင့်သုံးပြီးတော့ပါရမီများကိုဆက်လက်ဖြည့်ကျင့်နိုင်ကြပါစေပါရမီတွေတဖြည်းဖြည်းရင့်ကျက်ပြီးတော့နောက်ဆုံးမှာမဉ္ဉံဖွဉ္ဉံဖြင့်နိဗ္ဗာန်ချမ်းသာကိုကိုစီကိုငါလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း